ခန္ဓာဆင်းရဲချုပ်ငြိရာနိဗ္ဗာန်ကိုအာယုံပြုပြီးတော့ရည်စက်ချမှုမပြုလုပ်မီအနုမောဒနာတရားဟောကြားပေးပါမယ်ယနေ့သာသနာတော်နှစ်2548ခုနှစ်ကောဇာတက္ကရာ1366ခုနှစ်တရင်ကျွတ်လာပြီးကျော်3ရက်ခရစ်နှစ်2004ခုနှစ်အောက်တိုဘာလ31ရက်တနင်္ဂနွေနေ့မှာညစကြာအကြောင်းတိုက်စကိုင်းတောင်ယုံညစကြာကြောင်းတိုက်တို့လာရောက်ပြီးတော့ကုသိုလ်ကောင်းမှုပြုကြတဲ့ကုသိုလ်ရှင်များကမန္တလေးမြို့ချမ်းမြတာစီမြို့နယ်ကာကြီးလေးရက်ကွက်မှနေတဲ့ကိုထူးထူးအောင်နဲ့ဒေါက်တာခင်ခင်မို့မိသားစုဖြစ်ပါတယ်အကြောင်းခံတာကဘာကိုအကြောင်းခံပြီးတော့ယခုကုသိုလ်တွေလောက်တာလဲဆိုတော့မိမိတို့ရဲ့တာယတနာအားတာမေတို့ကလျောက်ပတ်တဲ့သင်္ကန်းတပိပရိက္ခရာတန်စာဆင်ပြီးတော့ရှင်သာမဏေဘောင်တို့သူတွင်ချိမြောက်ခြင်းဆိုတဲ့ပပိစာမင်္ဂလာအမျိုးကောင်းသားသုံးယောက်တို့အားလည်းပဲပရိက္ခရာများတန်စာဆင်ပြီးတော့ယဟန်ဘောင်တို့သူတွင်ချိမြောက်ခြင်းဆိုတဲ့ဥပတံပရကံဆောင်မင်္ဂလာဒီမင်္ဂလာနှစ်ရက်ကိုအကြောင်းပြုပြီးတော့မနေ့ရက်လည်းပဲစတာတနရိတ်တာရွှေစီဒီမှာကုသိုလ်ကောင်းမှုတွေပြုလုပ်ခဲ့ကြတယ်ယနေ့ကမှလည်းပဲစကိုင်းတောင်ယုံမြတ်စွာဘုရားကြောင်းတိုင်ရှိတန်ဃာတော်ပါတ္တယ40ကျော်တို့အားအာယုံစွန်းနေစွန်းများဆက်ကပ်လူတန်းခြင်းဆိုတဲ့ကုသိုလ်ကောင်းမှုကြောင်းတိုင်တွင်မှရှိတဲ့ယောဂီသူတော်စင်များနဲ့တကွာကြွားရောက်လာတဲ့အပရိသတ်တို့အားလည်းပဲတရားဖြူပွေကျွေးမွေးအပ်ခံခြင်းဆိုတဲ့ကုသိုလ်ကောင်းမှုနောက်ပြီးတော့မြတ်စွာဘုရားကြောင်းတိုင်မှယခုစီမံကိန်းချပြီးတော့ဆောင်ရွက်နေတဲ့မြေကြီးတင်စီမံကိန်းအတွက်ဦးကျော်မိုးခုတော့ယဟန်ခံထားတဲ့ဦးဇင်းကြီးဦးခေမာစာရဒေါ်တင်တင်မိသားစုတို့ကပါရမီဖြည့်ပြည့်အနေနဲ့နဝကံမရေလူတော်အတွက်ဘုထုငွေတသိန်းကျပ်လှူဒန်းခြင်းဒေါက်တာအေးဟန်ဒေါက်တာတန်တန်မိုးမိသားစုကနဝကံမဘုထုငွေ5000ကျပ်လှူဒန်းခြင်းကိုထူးထူးအောင်ဒေါက်တာခင်ခင်မိုးမိသားစုကနဝကံမဘုထု5000ကျပ်လှူဒန်းခြင်းကွယ်လွန်သူဥဇော်မြင့်အားရည်စူးမှန်းထားပြီးတော့ဒေါ်ကင်ဆန်းမိသားစုကနဝကံမဝတ္ထုမူ5000ကျပ်လှူဒန်းခြင်းဆိုတဲ့ကုသိုလ်ကောင်းမှုများကိုစုပေါင်းပြီးတော့ပြုလုပ်ကြတယ်ပုံညတဟာယကကုသိုလ်ပြုပတ်အနေနဲ့ဝိုင်းဝန်းပြီးတော့ဆောင်ရွက်ကြတယ်ပေါ့အဲ့တော့ယနေ့ဒီဘုန်းကြီးကဘာတရားဟောမလဲဆိုတော့ဒီကိုကိုကိုချစ်မြတ်နိုးပါဆိုတဲ့ဒီကောင်းစည်းနဲ့ပဲတရားဟောပေးပါမယ်အဲ့တော့မြတ်စွာဘုရားရဲ့တပင်ညုတဉာဏ်ရပြီးတော့လောကကြီးပွင့်လာတဲ့အခါမြတ်စွာဘုရားရဲ့တပင်ညုတဉာဏ်ဟာအစွမ်းသုံးပါးရှိပါတယ်။သိစရာမှန်သမျှကိုသိစွမ်းနိုင်တဲ့ဉာဏ်တော်တတ္တဝါတွေရဲ့အိန္ဒြေအနုရင့်ကိုကြည့်တဲ့ကြည့်ပြီးတော့နားလည်နိုင်စွမ်းရှိတဲ့ဉာဏ်တော်တရားဟောဖို့ဟောနည်းတရားဆင်ဖို့ဆင်နည်းကိုသိတဲ့အစွမ်းပေါ့ဒီလိုအစွမ်းသုံးပါးရှိတဲ့မြတ်စွာဘုရားကတတ္တလောကကြီးကိုကြည်လိုက်တဲ့အခါအာလုံးသိတဲ့တပ္ပညတဉာဏ်နဲ့ကြည်တဲ့အခါမှာတခါတရံမှာမြတ်စွာဘုရားရဲ့အမြင်ကတမျိုးကျန်တဲ့ပုထုဇဉ်လောကလူသားတွေရဲ့အမြင်ကတမျိုးဆိုပြီးတော့တခါတရံကွဲပြားခြားနားမှုတွေရှိပါတယ်ခုလည်းပဲမြတ်စွာဘုရားကတပ္ပညတဉာဏ်နဲ့ကြည်တဲ့အခါမှာထောက်ခံပြီးတော့ဟောကြားချက်တွေရှိတယ်လောကမှာကိုယ့်ကိုယ်ကိုချစ်မြတ်လို့ဆိုဆိုတာမြတ်စွာဘုရားကအာလုံးတတ္တဉ္စဉာဏ်နဲ့ခြုံပြီးတော့တတ္တလောကကြီးကိုကြည့်လိုက်တဲ့အခါမှာဒီအမြင်ကိုပဲမြင်ပါတယ်။ဒါပေမဲ့လို့လောကပုထုဇဉ်တွေကြတော့အမြင်အမျိုးမျိုးရှိတယ်ပေါ့။ဘယ်လိုရှိလဲဆိုတော့လောကမှာချစ်မြတ်နိုးဆုံးဟာမိဘနဲ့သားသမီး။မိဘကသားသမီးပေါ်မှာချစ်တဲ့မေတ္တာတရားဟာအနက်ဆိုင်ဆုံးလို့ဒီလိုပြောဆိုတဲ့ပုံကိုယ်ကလည်းပဲကိုယ်အတွေ့အကြုံရာဒီလိုပဲပြောဆိုပြီးတော့ဒီလိုခံယူချက်ရှိပါတယ်။တချို့ကြတော့လည်းမိဘအပေါ်မှာသာသမီရထားတဲ့ချစ်ချင်းမေတ္တာအသက်တောင်ဆုံးဝန်နေဆိုပြီးတော့တချို့အတွေ့အကြုံရကြတော့သာသမီကမိဘအပေါ်မှာချစ်မြတ်နိုးတဲ့မေတ္တာကြီးတယ်ခိုင်မြဲဆုံးလို့ဒီလိုယူဆတဲ့ပုံကိုယ်ဒီလည်းကိုယ့်ရဲ့အတွေ့အကြုံရထိုက်တဲ့လောက်မှန်တဲ့ယူဆတွေလည်းပဲရှိတယ်တချို့ကြတော့လည်းဇနီးမောင်နှံချင်းချင်းအမြတ်နိုးဆုံးခင်မင်ဆုံးလို့ဒီလိုပြောတာတွေလည်းပဲရှိတယ်ဆရာတပည့်တွေလည်းပဲရှိတယ်ပေါ့ဒီချစ်ချင်းမေတ္တာတွေဟာကာလအခိုက်အတန့်အဖြစ်တော့မှန်တယ်တဲ့မြတ်စွာဘုရားကဒါပေမဲ့လို့အလုံးခြုံကြည့်လို့ကာလမရွေးဒေတာမရွေး ဆန်းစစ်ပြီးတော့တပ်ပင်ညွတ်ညံတဲ့ကြည့်တဲ့အခါမှာလောကမှာကိုကိုကိုအခြေဆုံးမယ်လို့မြတ်စွာဘုရားကဒီလိုပဲထောက်ခံပြီးတော့ဟောကြားတော်မူချက်ပြီးတိက္ကမှာရှိပါတယ်။ဒါကြောင့်မို့ရင်ဒီကိုတူတူအောင်နဲ့ဒေါက်တာခင်ခင်မိုးနဲ့တကွာအားလုံးတို့ပြိတ္တတွေကိုကိုကိုချစ်မြတ်လို့ပါဆိုတဲ့မြတ်စွာဘုရားရဲ့ဒေသနာနဲ့အညီဘယ်လိုနည်းလမ်းနဲ့ချစ်မြတ်လို့တက်အောင်ကြိုးစားရမလဲလို့နည်းပ လက်ဒီပြတနာတွေရဲ့မြတ်စွာဘုရားရဲ့အမြင်နဲ့လောကပုထုဇဉ်သားတွေရဲ့အမြင်ဟာကာလအားဖြင့်လည်းကောင်းဒေသအားဖြင့်လည်းကောင်းအခြေအနေအားဖြင့်လည်းကောင်းအခိုက်အတန့်အားဖြင့်လည်းကောင်းအမျိုးမျိုးကြည့်ပြီးတော့လူပုဂ္ဂိုလ်တွေကတော့အမျိုးမျိုးပဲဖွင့်ဆိုကြတယ်ပေါ့ဖွင့်ဆိုတာတွေနောက်လိုက်လို့ရှိရင်တော့ကုန်မှာမဟုတ်ဘူးဒီပြဿနာဟာခုခေတ်မှာရှိတာမဟုတ်ဘူးမြတ်စွာဘုရားလက်ထက်ကလည်းပဲပြဿနာတွေဟာရှိခဲ့တာပဲဘယ်သူတွေရှိခဲ့တော့ဆိုတော့ဒီကောသလမင်းဆိုတာတာဝတိကြည်မှာမြတ်စွာဘုရားအမြဲတမ်းတော်တော်များများနှစ်ပေါင်းများစွာနှစ်ပေါင်း25ဝါပတ်လုံးပေါ့ဖျားဖြစ်တာဒီ45ဝါတရင်သုံးတဲ့အခါမှာဒီတာဝတိမျိုးမြတ်စွာဘုရားကနှစ်ပေါင်း25နှစ်25ဝါတရင်သုံးသွားတယ်အဲ့ဒီတာဝတိမျိုးကိုအုတ်ချုပ်ထီနန်းအုတ်ချုပ်မင်းလောက်တာကကောသလမင်းကြီးမိဖုရားကြီးကဘယ်သူတုန်းဆိုတော့မန္လိကာဒေဝီမိဖုရားကြီးတဲ့သူတို့နှစ်ဦးကြားမှာကူပဲဒီပြဿနာတွေကဖြစ်ခဲ့ပါလေဖြစ်ခဲ့လို့မြတ်စွာဘုရားကဝင်ပြီးတော့ဖြေရှင်းပေးခဲ့ရတဲ့တာရကတွေရှိတယ်ကောသလမင်းကြီးဆိုတာကကောသလဒီတာဝတိပြည်ကိုထိနှဲအုပ်ချုပ်မင်းလုံနေပြီမဲ့လို့စာပေမှာတော့ဉာဏ်ပညာသိပြီးတော့ထိုင်းနေအရဲလို့ဒီလိုဖွင့်ဆိုချက်ပြီးရှိတယ်ပြီးတော့ကောသလမင်းကြီးကအစားတော့သိပြီးတော့မမောတယ်အစားတွေအင်မတန်ကြီးတယ်တနေ့မှလည်းပဲမြတ်စွာဘုရားရှိတရားနာလာရင်လည်းအစားတွေရဲ့နင်းကန်စားလာတော့တရားနာရင်လည်းအင်းအဲနဲ့လှိမ့်နေလို့မြတ်စွာဘုရားကဒီအစားလျှော့အောင်ဆိုပြီးတော့သူ့ကိုနေပြီးလမ်းပြတရားတွေလည်းပဲဟောခဲ့ဘူးလေအဲ့တော့ခြုံလိုက်လို့ရှိရင်ကောသလမင်းကြီးကထုံထုံအာအဖြစ်ပြီးတော့တိတ်ပြီးတော့လဲလဲဝဲဝဲမရှိဘူးအစားတောက်ကလည်းတိတ်မမောတဲ့ပုဂ္ဂိုလ်လို့ဒီလိုကောက်ချက်ချလို့ရတယ်ဉာဏ်ပညာလည်းပဲနည်းတယ်ပေါ့မန္တိကဒေဝီမိဘုရားကြီးကျတော့ဒီလိုမဟုတ်တိတ်ပြီးတော့ထက်မြက်တဲ့အမျိုးသမီးတဲ့တိတ်ထက်မြက်ပေမဲ့လို့သူဟာဒီတော်ဝင်မျိုးရိုးကရှင်ပင်မျိုးရိုးကဆင်းသက်လာတဲ့မိဘုရားလားလို့မေးလိုက်တော့မဟုတ်ဘူးအင်မတန်ဆင်းရဲတဲ့ပန်းတယ်မျိုးရိုးကနေပြီးတော့မိဖုရားကြီးဖြစ်လာရတာ။ဘုန်းကြီးတို့ဒီကုန်းပေါင်မင်းဆက်တွေမှာလည်းပဲဒီစကိုင်းမင်းလို့ခေါ်တဲ့ဒီဘာကြီးတော်မင်းရဲ့မိဖုရားနမ်မတော်မင်းနုဆိုတာရှိခဲ့တယ်။ဒီနမ်မတော်မင်းနုကလည်းပဲတော်ဝင်မျိုးရိုးမင်းမျိုးရိုးမိဖုရားမျိုးရိုးကဆင်းသက်လာတာမဟုတ်ဘဲနဲ့တာမန်ရက်သူကနေဖြစ်လာတယ်လို့ပဲ။ခုလည်းပဲမန္တိကာဒေဝီမိဖုရားကြီးကဆင်းရဲတဲ့ပန်းတယ်မျိုးရိုးကနေပြီးတော့မိဖုရားကြီးဖြစ်လာခဲ့တယ်။ဘလို့ဖြစ်လာတော့ဆိုတော့သူဟာသူ့ရဲ့ဖခင်ကပန်းတယ်ဆိုတော့ပန်းဥယျင်ထဲမှာအလုံးလောက်ရတာပေါ့တနေ့တော့မန္လိကာဒေဝီမျိုးသမီးလေးကမိဖုရားမဖြစ်ခင်မှာဈေးဆိုင်ရနေပြီးတော့ဆင်းရဲသူတဘာဝလေးအောင်မုံလေးဝဲပြီးတော့ပန်းကြံထဲရောက်မှစားမယ်ဆိုပြီးတော့မုံဝဲပြီးတော့ပန်းကြံထဲကိုအလာမှာအဲ့ဒီချိန်မြတ်စွာဘုရားကလည်းပဲခရီးရင်ဆိုင်ကနေပြီးတော့တန်ဃာတော်တွေခြံရန်ပြီးတော့ကြွလာတဲ့ချိန်မြတ်စွာဘုရားကိုမြင်လိုက်တယ်ဆိုရင်လည်းတိတ်ပြီးတော့ကြည်ညိုသွားတယ်ကြည်ညိုတယ်ဆိုတာသူ့မှာမျောလင်းချက်ကိုမရှိတာမြတ်စွာဘုရားကငါကြည်ညိုလို့ငါပူဇော်လိုက်လို့ရှိရင်ငါမှာဘာတွေဖြစ်လိမ့်မယ်လို့အဲ့ဒီမျောလင်းချက်မရှိတဲ့စိတ်တက်ကူကကြည်ညိုမှုစစ်စစ်တရားတရားဖြစ်သွားတာမျောလင်းချက်တွေဘာတွေရှိနေလို့ရှိရင်တရားတရားမစစ်တဲ့အခါမှာကုသိုလ်ဆိုတာစစ်ဖို့ရမလွယ်ဘူးပေါ့ခုတော့မြတ်စွာဘုရားကြွလာတာမြင်နေဆိုရင်လည်းအဲ့ဒီမန္လိကာမျိုးသမီးတွေတဲ့ပြီးတော့စိတ်ထဲမှာကြည်ညိုပြီးတော့မနှက်လင်းခါစမြတ်စွာဘုရားလည်းပဲတန်ဃာတော်တွေခြံရံပြီးတော့ဆုံးခံကြွလာတဲ့အချိန်မှာသူ့လက်ထဲမှာလည်းပဲဆိုင်ကဝယ်လာတဲ့အပေါ်စားမုံလေးပဲရှိတော့သူကမြတ်စွာဘုရားကိုဘာမှစဉ်းစားမနေတော့ဘူးရှိတာနဲ့မြတ်စွာဘုရားကိုကတ်လှူလိုက်တော့တာပဲသူ့ရဲ့မုံလေးမြတ်စွာဘုရားလည်းပဲဆင်းရဲသူဆင်းရဲသားတွေကိုတိတ်ပြီးတော့ချီးမြှောက်ခြင်းနဲ့ဆန္ဒတော်ရှိတဲ့အတွက်အဲ့ဒီနေရာမှာပဲထိုင်နဲ့ထိုင်ခြင်းနဲ့အမူအရာပြတော့ရှင်အနန္ဒာကနှစ်ထပ်တင်ငန်းကြီးခေါက်ပြီးတော့ခင်းပေတယ်ပေါ့မြတ်စွာဘုရားကအဲ့ဒီမှာပဲနှစ်ထပ်တင်ငန်းပေါ်မှာထိုင်ပြီးတော့အဲ့ဒီမန္လိကာဆင်းရဲသူမာလီလှူတဲ့မုံကိုဖုံးပေးတော်မူတော့တာပဲဖုံးပေးတာကြည့်ပြီးတော့မန္လိကာမျိုးသမီးရဲ့လက်တိတ်ပြီးတော့ကြည်ညိုတယ်ပေါ့ပြီးတော့မြတ်စွာဘုရားကပါဇက်တော်တွေပါရီဆေးပြီးတော့ပြုံးတော်မူတော့ရှင်အနန္ဒာကနောက်ကနေပြီးတော့မြတ်စွာဘုရားပြုံးလိုက်လို့ရှိရင်သွားတော်တွေကဩရတာရောင်ကြီးတော်ဆိုတဲ့အဖြူရောင်ရောင်ကြီးတော်တွေလွှမ်းသွားတယ်ပေါ့ပဝန်းကျင် ऐ यौन जी डोरी में नहीं था ने सेनाना नौका निभी में यह सब या ब्योंडो मूवी तो था तीरो यह सब या वो जो जो शॉट हरे कामा आनंदा रे जेनी होरी मलिका म्योद मिलिया नाथिया वो तने डामा पचमा जो पिटे होरी खेवेरी वो सक्का लूरने रे जेनी तने डामा बदुमा मसक्के आते वो युकु सोजो मा ताह पचमा जो नाथिया पोंबी रे स्वंचे रे အဲ့တော့စေရနာတရားတရားအပြည့်နဲ့လှူတဲ့သူ့ရဲ့စိတ်စေရနာတွေကတိတ်ပြီးတော့ကြည်လင်တဲ့ကုသိုလ်စစ်တယ်အဲ့တော့ယနေ့မှာပဲအဲ့ဒီဟာပထမဆုံးဟာကျိုးပြီးတဲ့အတွက်ကောသလမင်းကြီးရဲ့မိဖုရဲ့ခေါင်းကြီးဖြစ်ပြီးတော့မိဖုရားဖြစ်ရုံနဲ့မကဘဲနဲ့ကောသလမင်းရဲ့တိတ်ချင်းမြင့်နိုးတဲ့မိဖုရားဖြစ်လိမ့်မယ်ဆိုပြီးတော့မြတ်စွာဘုရားကရှင်အာနန္ဒာကိုမိန့်တော်မူပြီးတော့ဆက်ပြီးတ က်ပြီးတော့ကြည်နူးပြီးတော့ဒီပန်းကျင်ထဲမှာလှုပ်လှုပ်ဆရာရှိတဲ့ဆက်လုံနေတဲ့အချိန်မှာပဲတိုက်တိုက်ဆိုင်ဆိုင်ကောသလမင်းကြီးကကာတိရွာလေးကိုကြောင်းပြုတ်တဲ့သူ့ရဲ့တူဖြစ်တဲ့ဇာတသမင်းနဲ့စစ်ထိုးရတယ်ပေါ့ဇာတသမင်းနဲ့စစ်ဖြစ်တဲ့အခါမှာဇာတသမင်းရဲ့နိုင်တော်ကောသလမင်းကြီးဖျော်ဖျဲနဲ့ထွက်ပြေးလာတဲ့အချိန်မှာဒီပန်းကျင်ထဲရောက်တော့ငါရဲ့စစ်တဲ့ဘိုးဘာတွေကိုစောင့်အောင်ပါပဲဆိုစိတ်ရှိပြီးတော့ပန်းကျင်ထဲခဏဝင်ပြီးတော့ပန်းဖြေတော့မန္လိကာမျိုးသမီးလေးကကောသလမင်းကြီးလာတယ်ဆိုရင်ငါတို့ရဲ့ရှင်သခင်ပဲဆိုပြီးတော့ရေတွေပါတွေခတ်ပြီးတော့တိုက်စားစရာလေးတွေရှိသားလေးတွေထုတ်ကြွေးစသည်ဖြင့်နေရာထိုင်ခင်းလေးပေးတယ်ပေါ့ကောသလမင်းကြီးရဲ့မန္လိကာမျိုးသမီးရဲ့ရုပ်ရည်ဥပဒိကြည့်လိုက်တော့လည်းပဲအင်မတန်မှခံညာချောမောတယ်ပြောပုံဆိုပုံကလည်းပဲတိတ်ပြီးတော့ညင်သာတိမ်မွေ့တယ်ဉာဏ်ပညာထက်တဲ့လက္ခဏာတွေရှိတော့အဲ့ဒီမှာပဲစုံစမ်းပြီးတော့မျိုးသမီးရဲ့အဖေဖြစ်တဲ့ပန်းတေကြီးကိုခေါ်ပြီးတော့အဲ့ဒီနေ့မှာပဲအချံရံနေနေတကွာပေးပြီးတော့တကယ်ဟိုဘောမိဖုရားကောင်းကြီးမြောက်စားလိုက်တယ်ပေါ့အဲ့ဒီလိုနဲ့မန္လိကာမိဖုရားဖြစ်လာမိဖုရားဖြစ်လာတော့လည်းပဲမန္လိကာဉာဏ်ပညာထက်တော့မြတ်စွာဘုရားစီမကြာမကြာသွားပြီးတော့စီးကတ်တယ်စီးကတ်တော့မြတ်စွာဘုရားကတရားတွေပါတွေဟောတန်ဃာတော်ရှင်မြတ်ရှင်သာရိပုတ္တရှင်မောကလရှင်အနန္ဒတို့စီလည်းမကြာမကြာစီးကတ်ပြီးတော့တရားတွေနာနာယူပြီးတဲ့ခါလဲမိမိပျောက်ပျောက်မဟုတ်ခင်ねတရားကိုမှတ်မှတ်သားသားနာယူပြီးတော့လိုက်နာကျင့်သုံးတော့မန္လိကာမိဖုရားဟာကြာလီကြာလီပညာရှင်ဖြစ်လေဖြစ်ပြီးတော့အဋ္ဌဉဏ်သိပ်ပြီးတော့ကျွယ်ဝတယ်တဲ့စာပေမှာဒီလိုပဲဆိုပါတယ်အဲ့တော့ကောသလမင်းနဲ့မန္လိကာမိဖုရားကြီးကအတွဲသိပ်မညီဘူးပေါ့ကောသလမင်းကြီးကနည်းနည်းဉာဏ်ပညာလည်းပဲထုံထိုင်းတယ်အစားတောက်တည်းကလည်းပဲမမောတယ်သူများပြောရင်ယုံတတ်တဲ့လေးရှိတယ်အချော့ကြိုက်တယ်ပေါ့မန္တိကမိဖုရားတို့တိတ်ပြီးတော့ဉာဏ်ပညာထက်မြက်ပြီးတော့မြတ်စွာဘုရားမြတ်စွာဘုရားဟောကြားတဲ့တရားမြတ်စွာဘုရားရဲ့တပိတာဝကတွေစီးကပ်ပြီးတော့အသိဉာဏ်ပညာတွေရဲ့တနေ့တဲ့တနေ့ဘူသုဒ္ဓတွေရဲ့တိုးလာတော့တိတ်ပြီးတော့ရင့်ကျက်တယ်ပေါ့အဲ့တော့ဒီတနေ့တော့ဒီကိုကိုကိုချင့်မြတ်လို့ပါဆိုတဲ့အတိုင်းပဲဒီပြဿနာဘလို့ဖြစ်လာတော့ဆိုတော့တနေ့တော့ကောသလမင်းကြီးကဒီပြတ်သက်အထက်မှာမန္တိကမိဖုရားကြီးနဲ့နှစ်ယောက်တည်းရှိတဲ့အချိန်မှာပြင်းတဲ့သဘောနဲ့ပေါ့မိမိတို့စကားလေးပါလေးပြောမှပဲဆိုပြီးတော့စကားမရှိစကားရှာပြီးတော့မန္လိကာဒေဝီမိဖုရားကြီးကိုဒီပြတ်သက်အထက်မှာနှစ်ယောက်တည်းရှိတဲ့အချိန်မှာသူကမေးခွန်းတစ်ခုကိုမေးလိုက်တယ်ဘယ်လိုမေးတော့ဆိုတော့အထေနုခောတေမန္လိကေကောစင်ညောအတ္တနာပိယတရတိတဲ့မန္လိကေမန္လိကာမိဖုရားကြီးတဲ့တေသိရဲ့စိတ်ထဲမှာအတ္တနာမိမိကိုယ်ကိုယ်တဲ့ပိယတရောတာ၍ချင်းမြတ်နိုးစရာကောင်းသောအင်ညောချမိမိမှာချားသောကောစာပင်မိသောပုဂ္ဂိုလ်သည်အထင်နုခောရှိပါသလားတဲ့မန္တိကမိဖုရားကြီးတဲ့တင့်ရဲ့စိတ်ထဲမှာလောကမှာကိုယ်ကိုယ်ကိုယ်တဲ့ပို့ပြီးတော့ချင်းမြတ်နိုးနိုင်တဲ့ပုဂ္ဂိုလ်များမရှိဘူးလားလို့ကောသလမင်းကြီးကစကားသွားပြီးတော့စလိုက်တယ်သူရဲ့စကားစတာကဒီပြင်းနေတော့စကားလေးပါလေးပြောရင်းနဲ့သူဖြေစီခြင်းနဲ့အဖြေလေးတွေဖြေစီခြင်းလို့သူကပြောလိုက်တာပေါ့အဲ့တော့မန္တိကမိဖုရားကြီးကဘာပြန်ပြောတယ်ဆိုတော့နတ္တိကောမိမဟာရာဇကောစင်ညောအတ္တနာပိယတရောတိတဲ့ဒီကောသလမင်းကြီးဖြေစီခြင်းတာကဘာလို့ဆိုတော့သူကမန္တိကာရဲ့ကျေးဇူးရှင်ကြီးဖြစ်နေတယ်ပေါ့မန္တိကာဟာအင်မတန်ဆင်းရဲတဲ့ပန်းတဲ့မျိုးရိုးကနေပြီးတော့ဆင်းသက်လာခဲ့တယ်သူကနေပြီးတော့မိဖုရားမြောက်လိုက်တဲ့အတွက်အင်မတန်မှကြီးကျယ်တဲ့လောကမှာအကြီးကျယ်ဆုံးဆိုတဲ့စည်းစိမ်ကိုရရှိသွားတယ်။ရရှိသွားတဲ့အခါသူထင်တာကသူကနေပြီးတော့ကိုယ့်ကိုယ်ကိုယ်တည်းပို့ပြီးတော့ချင့်မြတ်နိုးတဲ့ပုဂ္ဂိုလ်မရှိဘူးလားလို့သူကမေးလိုက်လို့ရှိရင်မန္လိကာကသူ့ကို ကိုယ့်ကိုယ်ကိုယ်တဲ့ချင်းမြတ်နိုးတဲ့ပုဂ္ဂိုလ်ကမောင်တော်ရှင်ဘီရင်မဲမောင်တော်ဖျားပဲဖြစ်ပါတယ်လို့ဒီလိုဖြေမယ်လို့သူကယူဆတယ်ပေါ့နောက်ပြီးတော့မန္တိကလည်းပဲသူ့ကိုလောကမှာမောင်တော်မောင်တော်ကတော့ဘသူ့ကိုချင်းမြတ်နိုးဆုံးလဲလို့မေးလိုက်တဲ့အခါမှာသူကလည်းပဲမိဖုရားကြီးကိုချင်းမြတ်နိုးဆုံးဖြစ်တဲ့အကြောင်းပြောပြီးတော့စိတ်ထဲမှာပျော်ရွှင်နေတဲ့စိတ်ကလေးရှိလို့သ မြတ်စွာဘုရားစီအမြဲတမ်းချင့်ကပ်တော်အမှန်တရားတွေကိုသိနေရတယ်။တန်ဃာတော်ရှင်မြတ်ကြီးစီချင့်ကပ်တော်လည်းပဲကိုကိုကိုလောကမှာအမှန်တရားတွေသိနေရတယ်။ဒီတော့ရှင်ဘုရင်ရဲ့မျက်နှာကိုကြည့်ပြီးတော့မျက်နှာလိုမျက်နှာရနဲ့မောင်တော်ရှင်ဘုရင်ကိုအချစ်ဆုံးပါလို့ပြောလိုက်လို့ရှိရင်ငါမှားတာကြီးကိုဖြေရရောက်မယ်တဲ့။အဲ့တော့ရှင်ဘုရင်ရဲ့မျက်နှာကိုမကြည့်ပဲနဲ့မြတ်စွာဘုရားတန်ဃာတော်တွေကိုစီးကပ်လေးရှိတဲ့အချိန်ငါအမှန်တရားကိုပြောမှတင့်တော်မယ်လို့ဆုံးဖြတ်ပြီးတော့ရဲရဲဝံ့ဝံ့နဲ့ဖြေလိုက်တယ်။နတ္တိကောမေမဟာရာဇကောစင်ညောအတ္တနာပိယတရောတဲ့။မောင်တော်မင်းမြတ်တဲ့ကျွန်တော်မျိုးမမှာကုကုကူတဲ့ပို့ပြီးတော့ချစ်မြတ်နိုးတဲ့ပုဂ္ဂိုလ်လောကမှာမတွေ့ပါဘူးမရှိပါဘူးလို့ဒီလိုပဲရဲရဲတင့်တင့်သူကဖြေလိုက်တယ်။ရှင်ဘုရင်မကြိုက်မှန်းလည်းသိတယ်ဒီပြင်မဲ့လို့အမှန်တရားကိုလည်းပဲမြင်နေတော့အမှန်တရားကိုပဲဖြေမယ်ဆိုပြီးတော့ဒီဝစီတစ္ဆာကိုစောင့်နေနေနဲ့မိဖုရားဒီတိုင်းဖြေလိုက်တယ်အဲ့တော့မိဖုရားကြီးကပြန်ပြီးတော့ဥပေတ္တိနဲ့မေးတယ်သူ့ရဲ့အဖြေစကားဟာသူ့အတူဒီတိုင်းရက်ထားလို့ချင်းကောသလမင်းရဲ့မကြေမနက်ဖြစ်မှာဆိုတော့ကောသလမင်းကြီးကိုလည်းသူကတတ်တည်ထူခြင်းတော့ပြန်မေးတယ်မောင်တော်မင်းမြတ်ကရောကိုကိုကိုတဲ့ချင်းမြတ်နိုးတဲ့ပုဂ္ဂိုလ်လောကမှာရှိပါသလားဆိုတော့ရှင်မင်းကြီးကလည်းပဲစိတ်ထဲမှာမခံနိုင်တာရောရှက်တာရောပါပြီးတော့မရှိပါဘူးတဲ့ကိုကိုကိုချစ်မြတ်လို့ဆုံးပါလို့ဒီလိုပဲဖြေလိုက်တယ်ပေါ့စိတ်ထဲကတော့တိတ်ပြီးတော့မကြည်နဲ့လားအဲ့တော့ဘာဆက်ပြီးတော့စဉ်းစားတော့ဆိုတော့ကိုသလမင်းကြီးရဲ့ဉာဏ်ပညာကနည်းနည်းလေးတရားနာမှုလည်းပဲနည်းပုံပေါက်ပါလေနာပေမဲ့လို့လည်းမှတ်မှတ်သားသားမရှိဘူးပေါ့မရှိတော့ကြတော့သူကဘာပြန်ပြောတယ်ဆိုတော့ဘာလေးတွေးတယ်ဆိုတော့ဩတဲ့ဒီမန္လိကာတိတ်ပြီးတော့ရုပ်ရင်းကြမ်းတမ်းတဲ့မိမပဲငါလိုပုဂ္ဂိုလ်ကလောကကြီးမှာတိုင်းပြည်အုပ်ချုပ်မင်းလုံနေတော့ငါလိုရှင်ဘုရင်ကကိုကိုကိုချင်းမြတ်နိုးဆုံးကိုကိုကိုတဲ့ချင်းမြတ်နိုးတဲ့ပုဂ္ဂိုလ်မရှိဘူးဆိုတာထားပါတော့တဲ့ငါလိုပုဂ္ဂိုလ်ဖြေတာကတင့်တော်ပါသေးတယ်တဲ့သူကတော့ငါကချီးမြှောက်လိုက်လို့ပန်းတဲ့ဆင်းရဲသူမှဘဝအနေပြီးတော့မိဖုရားကြီးဖြစ်လာရတာငါမျက်နာပုံမှမထောက်ဖက်နဲ့ငါရှိမှပဲကိုကိုကိုချစ်ဆုံးမှလို့ပြောရလိုက်တာ။အော်တော်တော်ရင်းဆက်ကြမ်းကြုတ်တဲ့မိန်းမပဲဆိုပြီးတော့စိတ်ထဲမှာတိတ်ပြီးတော့နှလုံးမသားမရာကြီးဖြစ်နေတယ်ပေါ့။ဖြစ်တော့ကြတော့ तू ကမေခွန်းတစ်ခုထက်ပြီးတော့ကြောင်ပိတ်တဲ့အနေနဲ့မေးလိုက်တယ်။ဘလို့မေးလိုက်တော့ဆိုတော့ကဲမန္လိကာတဲ့။တင်ရကိုကိုကိုချစ်မျက်နိုးဆုံးမှလို့ပြောတယ်။အဲ့တော့ဖရားယတနာတရားယတနာတန်ခါယတနာဆိုတဲ့ယတနာမြတ်သုံးပါးဆိုတဲ့ရှိတယ်ဒီယတနာမြတ်သုံးပါးကိုသင်ရတိတ်ပြီးလို့လည်းပဲမြတ်နိုးပူဇော်တယ်အဲ့တော့ကိုကိုကိုချင်းမြတ်နိုးဆုံးပါဆိုတော့ယတနာသုံးပါးကိုသင်ဟာချင်းမြတ်နိုးမှုမရှိတော့ဘူးလားမြတ်နိုးပေါ်ရောပူဇော်မှုမရှိတော့ဘူးလားလို့ဒီလိုမေးလိုက်တယ်အဲ့တော့သူထင်တာကတော့ယတနာသုံးပါးကိုချင်းမြတ်နိုးပါတယ်ဆိုလို့ရှိရင်လည်းပဲကိုကိုကိုရဲ့ယတနာသုံးပါးကိုပူပြီးတော့မြတ်နိုးတယ်ဆိုရင်လည်းပဲသောသောမန္လိကာဒေဝီဖြေတဲ့စကားမူသားစကားဖြစ်သွားမှာပေါ့ဒီလိုမှမဟုတ်ပဲနဲ့ယတနာသုံးပါးတဲ့ကိုကိုကိုချင်းမြတ်နိုးပါဆိုလို့ဖြေလိုက်လို့ရှိရင်လည်းပဲဖရာတရားတန်ခါကိုစော်ကားရာရောက်တဲ့သဘောဖြစ်ပြီးတော့သူ့ရဲ့နေစဉ်ဖရာရှိခိုးမှုတရားတော်တွေကိုနားယူမှုကြင်ကြင်မှုတန်ခါတော်တွေကိုစီကပ်မှုတရားတွေဟာ၎င်းဖြစ်သွားတော့တဲ့သဘောဖြစ်သွားတယ်ပေါ့ဒါကြောင့်မို့ကောသလမင်းကြီးယတနာသုံးပါးကိုပို့ပြီးတော့မချင်းမြတ်နိုးဘူးလားလို့မေးလိုက်တဲ့အခါမန္လိကာလည်းပဲဉာဏ်ပညာရှင်ဆိုတော့ဘလို့ပြန်ဖြေတဲ့ဆိုတော့မှန်ပါတယ်မောင်တော်မင်းမြတ်တရားသုံးပါးကိုကျွန်တို့ချစ်မြတ်လို့ပါတယ်ဒါပေမဲ့လို့တဲ့တရားသုံးပါးဖရာကိုကိုယ်ပွယ်စီးကပ်တယ်တရားတော်တွေကိုကြင့်ကြံကြိုးကိုအားထုတ်ပြီးတော့ဆွမ်းအားရှိတဲ့မြတ်နာယူတယ်တန်ဃာတော်တွေရှင်မြတ်တွေကိုလည်းပဲလှူဒန်းပြီးတော့ဆွမ်းအားရှိတဲ့မြတ်သူတို့ထံကနေပြီးတော့တရားတွေနာယူတယ်အဲ့ဒီလိုဖရာတရားတန်ဃာတရားသုံးပါးစီးကပ်တာကိုကကိုကိုကိုချစ်မြတ်နိုးလုံးလို့အပေကြမှာကြောက်လို့နတ်ပြည်နိဗ္ဗာန်ကိုရောက်ချင်လို့ပါရမီဖြစ်ချင်လုံးလို့လောက်တာပါအဲ့တော့ကိုကိုကိုချစ်ဆုံးပါပဲလို့ဒီလိုပဲပြန်ပြီးတော့ဖြေလိုက်တယ်အဲ့တော့ကောသလမင်းကြီးမေးစရာမရှိတော့ဘူးပေါ့အဲ့တော့ခုမန္လိကာဒေဝီမိဖုရားဖြေတာက ဖရာတရားတန်ခါယရဏသုံးပါးတွေကိုစီးကပ်ပြီးတော့အင်မတန်မှကိုင်းကိုင်းချင်းချင်းနဲ့တရားတော်အတိုင်းဓမ္မလမ်းကြောင်းအတိုင်းလိုက်နာကျင့်ကြံကြိုးကိုအားထုတ်ပြီးတော့ဖရာစကားနားထောင်တဲ့တန်ခါတော်တွေစီးကပ်တဲ့တန်ခါတော်တွေရဲ့တရားကိုမှတ်သားနာယူပြီးတော့နားထောင်တာဟာကိုကိုကိုချစ်လွန်းလို့ဒီလိုလောက်တာပါတဲ့ကိုကိုကိုလာမဲ့တန်ត្រာကြီးတွေမှာမဆုံးသေးဘူးဆိုလို့ရှိရင်တန်ត្រာသွားတဲ့အခါမှာဒါနသီလဘာဝနာပါမကုသိုလ်ရှိမှနောက်ဆုံးနိဗ္ဗာန်ရောက်ဖို့အတွက်ဒီပါရမီတွေစုစည်းမှရောက်မှဆိုလို့ကိုယ့်ကိုယ်ကိုအပယ်ကျသွားမှဆိုလို့နိဗ္ဗာန်ကိုရောက်စေခြင်းလို့ဒီလိုလုပ်ရတာပါလို့ဒီလိုပဲဖြေလိုက်တယ်။အဲ့တော့မန္လိကာရဲ့အဓိပ္ပာယ်ကဘာတုံးဆိုတော့လောကမှာကိုယ့်ကိုယ်ကိုချေဆုံးဆိုတာမှန်တယ်ဆိုတဲ့အကြောင်းထာဂရာဇာလည်းဖွင့်ပြတယ်။ဘာဖြစ်လို့တုံးဆိုတော့ဒီဇနီးမောင်နှံချင်းချင်းအိမ်အောင်ပြုတယ်ပဲထားကြပါစို့။အိမ်အောင်ပြုတဲ့အခါမှာခင်ပွန်းလုပ်တဲ့ပုဂ္ဂိုလ်ကလည်းပဲကိုယ့်ရဲ့ဇနီးကိုကျုပ်ရည်လည်းပဲထိုက်တဲ့လောက်ရှိမှပစ္စည်းဥစ္စာလည်းထိုက်တဲ့လောက်ရှိမှအသိဉာဏ်ပညာတွေလည်းပဲထိုက်တဲ့လောက်ရှိမှနားလည်မှုရှိမှဆိုတဲ့အင်္ဂါတွေရွေးချယ်တာဘာလို့တော့ဆိုတော့ကိုယ်စိတ်ဆင်းရဲမှဆိုလို့တကယ်လို့အင်မတန်မှသဘောထားဉာဏ်ဖြစ်တဲ့အိမ်သူတွေနဲ့တွေ့တဲ့အခါမှာကိုယ်ပဲစိတ်ဆင်းရဲမှအဲ့တော့ဒီလိုရည်ချင်းရှိတာတွေကိုရှားဖွေတာဟာကိုယ့်ကိုယ်ကိုချင့်မြတ်လို့လို့ပဲဆိုဒီလိုပဲစာပေမှာကောက်ချက်ချပြပါဦးအမျိုးသမီးဖြစ်တဲ့လူကလည်းပဲမျိုးသားဖြစ်တဲ့လူကိုစိတ်နေသဘောထားကြံခိုင်တာတွေဘာတွေရွေးချယ်တာဟာကိုယ်စိတ်ဆင်းရဲမှဆိုလို့ဒါမျိုးမြင့်မြတ်တဲ့ပုံကူတွေကိုရွေးပြီးတော့ပေါင်းတင်လက်ထက်တာဒါကြောင့်မို့လောကကြီးမှာတဲ့ချုပ်လိုက်လို့ရှိရင်ကိုယ့်ကိုယ်ကိုချစ်မြတ်နိုးဆုံးပဲဆိုတဲ့အဖြေဟာထွက်လာတယ်ဒီတော့ကောသလမင်းကြီးရဲ့ဘာတွေ့လို့ဆိုတော့အင်းမန္လိကာဟာပညာရှိတယ်လို့ပြောကြတယ်အဲ့တော့ငါမြတ်စွာဘုရားစီသွားလျှောက်มาပဲတကယ်လို့မြတ်စွာဘုရားကဟုတ်တယ်ဆိုလို့ရှိရင်လည်းပဲဒီတိုင်းငါလက်ခံတော့မယ်ဆိုပြီးတော့အဲ့ဒီမှာမကြောက်ပြတ်သက်ပေါ်ကနေဆင်းပြီးတော့မြတ်စွာဘုရားရှိတဲ့တာဝတိဇေတဝန်ကြောင်းသွားပြီးတော့မြတ်စွာဘုရားကိုစစ်ခိုးတယ်ပေါ့စစ်ခိုးပြီးတဲ့အခါမှာသူနဲ့မန္လိကာဒေဝီမိဘုရားကြီးပြတ်သက်ပေါ်မှာဒီလိုဒီလိုနေခဲ့တဲ့အကြောင်းအဲ့ဒီအချိန်မှာသူကနေပြီးတော့မေခွန်မေးလိုက်တဲ့အခါမှာမန္လိကာမိဘုရားကြီးကဒီလိုဒီလိုဖြေတဲ့အကြောင်းအကုန်လုံးမြတ်စွာဘုရားကိုသူတို့ရဲ့ဇနီးမောင်နှံတစ်ယောက်ဖြစ်ခဲ့တဲ့အကြောင်းကိုမြတ်စွာဘုရားကြောက်တော့မြတ်စွာဘုရားကဒါလောကီအရေးပဲဆိုပြစ်ပယ်မထားပါဘူးအဲ့တော့အာလုံးတတ္တဝါတွေစိတ်ချမ်းသာပြီးတော့ကုသိုလ်ရရေးအတိမှန်ရေးအမြင်မှန်ရေးဆိုပြီးတော့မြတ်စွာဘုရားကဒါဟုပဲဖြေရှင်းပေးလိုက်တယ်။မင်းမြတ်တဲ့မန္လိကာဒေဝီပြောတာမှန်တယ်ဆိုပြီးတော့လောကမှာအရက်ဆင်မျက်နှာကိုလိုက်ရှာတဲ့ကိုကုကုအချစ်ဆုံးပဲနောက်ဆုံးတော့စစ်စစ်လို့တွေ့ရမယ်။ဒါကြောင့်မို့ကိုကုကုချစ်မြတ်နိုးတဲ့ပုဂ္ဂိုလ်ဟာကိုကုလို့သဘောထားပြီးတော့သူတစ်ပါးပေါ်မှာလဲကိုနီးတူဆက်ဆံရမယ်ဆိုပြီးတော့မြတ်စွာဘုရားကအဲ့ဒီအချိန်မှာဥဒန်းတောင်ကျူးတော်မူခဲ့ပါတယ်။ဒါကြောင့်မို့ဒီအလုံးသောလောကအမြင်နဲ့မြတ်စွာဘုရားရဲ့အမြင်မှာမြတ်စွာဘုရားကတော့ကိုယ့်ကိုယ်ကိုအချစ်ဆုံးလို့ဒီလိုပဲဟောကြားတော်မူခဲ့တယ်။အတ္တနံစေပိယံဇင်ညာရခေယနံသူရခိတံဒိဏမညာတရံယာမံပဋိစကေယပန္တိတောအတ္တနံဘဝဖံကာတန္တရာကငါဟုဆွဲဆိုမိမိကိုယ်ပြရန်ရင်းစစ်လျင်ပြစ်မတင်ဖို့နှစ်စင်မမုံချစ်ခင်ဆုံးဟူ၍စေစင်ညာအခါအခါရာရာဝဲစာနာထောက်ထားခဲ့၍နာတိညာဧဝံတတိဤသို့နာလဲထားသည်ရှိသောနန္ဒာနံခုလဲကိုကိုနောင်ကိုကိုသို့ကလို့တိရှိထိုမိမိကိုဒုရခိတံတရားကြောင်ရာမဆောင်ပါဘဲကောင်းစွာမပြတ်ဆောင်လျှောက်အပ်သည်မည်လောင်းရခိယတတိတရားလက်ကင်ထား၍မမပုံသေးဆောင်ကြောက်၍နေရာဤဤတိသူဘဂဝါသုံးလောကထိုတာရှင်တော်မြတ်ဘုရားသည်အဝောဇာကရုဏာရှိသောပညာအပြင်ဟောကြားတော်မူခဲ့ပါသည်တရီအဲ့တော့လောကမှာကုကုကုချစ်မြတ်နိုးဆုံးဆိုတာအလုံးမြတ်စွာဘုရားကလည်းပဲထောက်ခံကိုယ်တော်မင်းကြီးနဲ့မန္လိကာဒေဝီမိဘုရားတို့မှလည်းပဲဒီပြဿနာအခက်အခဲတွေနဲ့အငင်းကုန်နေဖြစ်ပြီးတော့မြတ်စွာဘုရားကြီးရောက်လို့မြတ်စွာဘုရားကမန္လိကာဒေဝီမိဘုရားပြောတဲ့စကားဟာအမှန်ဆုံးပဲလို့သက်ပညုတဉာဏ်နဲ့ဆုံးဖြတ်တယ်။အဲ့တော့မေးစရာရှိတယ်။လောကမှာကိုယ့်ကိုယ်ကိုချစ်မြတ်လို့ပြီဆိုရင်ဘလို့ပြုကျင့်ရမှာတော့ဆိုတော့သူရခိတံတရားကြောင်းရာမဆောင်ပါဘဲကောင်းစွာမပြတ်ဆောင်ချောက်အပ်သည်မည်လောက်အောင်ရခိယတတိတရားလက်ကင်ထား၍မမပုံသေးဆောင်လျှောက်၍နေရ၏တဲ့ဒီဓမ္မလမ်းကြောင်းနဲ့မကွာအောင်နေပါတဲ့ဒါမှကိုယ့်ကိုယ်ကိုဆောင်လျှောက်ရရောက်တယ်တဲ့တချို့ပုဂ္ဂိုလ်တွေကြတော့ကိုယ့်ကိုယ်ကိုဆောင်လျှောက်မယ်ဆိုပြီးတော့ ကျမ်းမာရေးတအားကြီးကယူဆိုင်ပြီးတော့တိုက်သေးပါလေဆိုရင်လည်းပဲလေလုံးမိုးလုံးမကဘဲနဲ့ဇိမ်ကံပစ္စည်းတွေပါပြည့်စုံအောင်လုပ်ပြီးတော့စောင့်ရှောက်ကြတယ်။အစားအသောက်ဆိုလို့ရှိရင်လည်းပဲလောကမှာမစားဘူးတဲ့အရာမရှိအောင်ဆိုပြီးတော့ဟိုတယ်တွေအမျိုးမျိုးတက်ပြီးတော့စားတောက်ဆိုင်တွေအမျိုးမျိုးသွားပြီးတော့ရှိတာတွေစားကြတဲ့လူမျိုးတွေလည်းပဲရှိတယ်။သူတို့ကမေးချင်တော့ဘာဖြစ်လို့တုန်းဆိုကိုယ့်ကိုယ်ကိုမစားဘူးတာမရှိအောင်မလုပ်ဘူးတာမရှိအောင်ကိုယ့်ကိုယ်ကိုချစ်လွန်းလို့လို့နောက်ဆုံးကောက်ချက်ချရင်တော့ဒီလိုပဲဖြေမယ်တဲ့။ဒါပေမဲ့ဒါရီဟာကိုကုတ်ကိုစောင့်ရှောက်ရမရောက်ဘူးကိုကုတ်ကိုချစ်မြတ်လို့ရမရောက်ဘူးတဲ့ဒါလေးလှုပ်လိုက်တဲ့အတွက်တန်တရာမှာသူသာနင်မွန့်သွားမယ်တဲ့တချို့ယဟန်နေကြတော့လည်းပဲဒီလိုပဲကိုကုတ်ကိုလေနာကြီးရဲ့ကိုကုတ်ကိုတွက်လာကြီးရဲ့ဆိုပြီးတော့ဓမ္မလမ်းကြောင်းလေးမဆောင်မဲနဲ့လူတွေဘာတွေနဲ့လူလူဆက်ဆံပြီးတော့ကိုကုတ်ကိုတိုက်ကြီးတွေကောင်းကောင်းရှိအောင်သင်ငန်းတွေကောင်းကောင်းရအောင်ကားတွေဘာတွေရအောင်ဒီလိုပဲမတရားသောနည်းနဲ့ဟိုလိုဒီလိုနဲ့ရှာကြတာတွေလည်းရှိတယ်။ဒီယဟန်တွေကိုကြည့်လို့ရှိရင်လည်းပဲကိုယ့်ကိုယ်ကိုချစ်လွန်းလို့ကိုယ့်ကိုယ်ကိုပြည့်စုံအောင်လုပ်တာပါလို့ဒီလိုဖြေကြပါလိမ့်မယ်။ဒါပေမဲ့လို့ဒါတွေဟာစပေရကြတော့ကိုယ့်ကိုယ်ကိုစောင့်ရှောက်ရမရောက်ဘူးတဲ့။ဒီကောသလမင်းကြီးကပဲတန်ရုပ်တနေရာမှာတန်ရုပ်ပါဠိတော်တနေရာမှာမြတ်စွာဘုရားကိုလျှောက်တယ်သူတွေးကြတဲ့တည်း။လျှောက်တော့မြတ်စွာဘုရားကကိုယ့်ကိုယ်ကိုချစ်မြတ်လို့တဲ့ပုဂ္ဂိုလ်နဲ့ကိုယ့်ကိုယ်ကို200ရောက်တဲ့ပုဂ္ဂိုလ်နဲ့ကိုကိုကို600ရောက်တဲ့ပုဂ္ဂိုလ်မြတ်စွာဘုရားကကိုသလမင်းကြီးတွေးတာကိုပြန်ပြီးတော့အတီးပြူဟောကြားတာရှိတယ်ဘယ်လိုလုပ်ဆိုတော့ရေဤကေစီမဟာရာဇကာယေနာဒုစရိတံစရန္တိဝါစာယဒုစရိတံစရန္တိမနတာဒုစရိတံစရန္တိတေသံအပိယောအတ္တာတဲ့မဟာရာဇမင်းမြတ်တဲ့ရေဤကေစီအချို့သောပုဂ္ဂိုလ်တို့သည်ကာယေနဒုစရိတံစရန္တိကိုအမူယာနဲ့မကောင်းမှုဒုစရိုက်မှန်သမျှကိုပြုလုပ်ကြပေကုန်၏ဝါစာယဒုစရိတံစရန္တိနှုတ်အမူယာလည်းပဲမကောင်းတဲ့ဝစီဒုစရိုက်တွေကိုကျူးလွန်ကြပေကုန်၏မနာတာဒုစရိတံစရန္တိစိတ်အပြင်းလည်းပဲမကောင်းတဲ့ຢာတွေကိုကြံစီပြီးတော့ဒုစရိုက်တရားတွေကိုကျူးလွန်နေကြပေကုန်၏တေတံအပိယောအတ္တာဒေသံအဲ့ဒီလိုကိုကိုကိုချစ်လာပါကြီးရဲ့ဆိုပြီးတော့မကောင်းတဲ့အကုသိုလ်ဒုစရိုက်တွေကိုပြုလုပ်နေတဲ့ပုံကိုယ်တွေသည်အတ္တမိမိကိုယ်ကိုအပိယောချစ်ရမရောက်နှစ်ရာရောက်ပြီဆိုပြီးတော့ကောသလမင်းကိုတချို့ပုံကိုယ်တွေဟာတဲ့အဲ့ဒီလိုလောကအပြင်ပန်းအပြင်စီစဉ်ဥစ္စာတွေပြည့်စုံအောင်ရှာအတုံးဆောင်တွေပြည့်စုံအောင်ရှာစားကောင်းတောက်ပွဲတွေကိုရအောင်စားဒီလိုပဲအလုံးဆရာဝန်တွေအဆောင်လျှောက်တွေနဲ့ခေါ်ရတဲ့ကိုကိုကိုဆောင်လျှောက်ကိုကိုကိုစောင့်ရှောက်တာအကောင်းဆုံးစောင့်ရှောက်နည်းအကောင်းဆုံးချစ်နည်းလို့ဒီလိုပဲထင်နေကြတယ်ဒါလည်းပဲမဟုတ်သေးဘူးတဲ့တချို့ပုဂ္ဂိုလ်တွေကြတော့ဘယ်လိုလုပ်ဆိုတော့ဒီပါဏာတိပါဒပေါ့သူတစ်ပါးအသက်ကိုတက်ပြီးတော့အသက်မွေးကြတယ်မကောင်းတဲ့ဒုစရိုက်တွေသူတစ်ပါးရဲ့အသက်တွေတက်ပြီးတော့ဒီဓမြတိုက်တဲ့အခါမှာလည်းပဲလူတွေဘာတွေတက်ပြီးတော့ပစ္စည်းဥစ္စာရအောင်ရှာဖွေကြတယ်နောက်ပြီးတော့ဒီအတ္တမွေးဝါချမ်းလုပ်တဲ့အခါမှာလည်းပဲသူတစ်ပါးတွေပါတွေသိကျပျက်စီးမှကို့မှာလာပြီးတော့ဝမ်းဝတဲ့အလုပ်တွေလုပ်ကြတယ်ပေါ့မေးလို့ရှိရင်တော့ဘလို့ဖြေမလဲဆိုတော့သူ့ကိုယ်ကိုချစ်လွန်းလို့အတ္တသေးမှကြောက်လို့သူ့ရဲ့ဇနီးမယားတွေမျက်နှာငယ်မှစိုးလို့သူ့ရဲ့သားသမီးတွေတိမ်ငယ်မှစိုးလို့ပျက်စီးမရှိလို့ရှိရင်မျက်နှာငယ်မှစိုးလို့သူဟာသူ့မိသားစုနဲ့သူ့ကိုယ်သူချစ်လွန်းလို့ဒီလိုအကုသိုလ်လုပ်သူတစ်ပါးအတ္တမှုတွေလုပ်ရတာပါဓမ္မတိုက်နေတဲ့ပုဂ္ဂိုလ်တွေသူတစ်ပါးဥစ္စာခိုးတဲ့ပုဂ္ဂိုလ်တွေကလည်းပဲသူမိသားစုနဲ့သူဝမ်းရည်အတွက်မနေနိုင်လို့လို့ကိုကိုကိုငတ်မှဆိုးလို့ခိုးရတာပါဓမ္မတိုက်ရတာပါလို့ဒီလိုပဲဖြေကြမှာပဲတဲ့ဒါပေမဲ့လို့တဲ့အဲ့ဒီပုဂ္ဂိုလ်တွေကတေသံအပိယောအတ္တာတေသံအဲ့ဒီလို့ကိုကိုကိုချစ်လို့ကိုမိသားစုကိုချစ်လို့အကုသိုလ်ဒုစရိုက်တွေကိုကျူးလွန်ပါတယ်ဆိုတဲ့ပြောနေတဲ့ပုဂ္ဂိုလ်တွေသည်အတ္တာတကယ်တမ်းစစ်စစ်စီစစ်တော်မူမိမိကိုယ်ကိုအပိယောချစ်ရမရောက်နှစ်ရာရောက်ပြီတဲ့တကယ်တော့အဲ့ဒီပုဂ္ဂိုလ်ကြီးကကိုယ့်ကိုယ်ကိုချစ်ရမရောက်ပါဘူးတဲ့နှစ်ရာရောက်တယ်တဲ့ဘာဖြစ်လို့လဲဆိုတော့ဒီပါဏာတိပါဒသူတစ်ပါးတတိသက်အဒိဏာဒါနသူတစ်ပါးဥစ္စာတွေခိုးကာမိတ္တမိစ္ဆာသာရတချို့ပုဂ္ဂိုလ်ကြီးကလည်းပဲဒီကာမဂုဏ်နဲ့ဆက်ပြီးတော့ကိုယ့်ကိုယ်ကိုဒါအကောင်းဆုံးလူလေကြီးထင်ပြီးတော့သူတစ်ပါးရဲ့တာမယာတွေသွားပြီးတော့ခွင့်ရရတယ်လို့စော်ကားနေကြတယ်ဒီလိုပုဂ္ဂိုလ်တွေမေးလို့ရှိရင်လည်းကိုယ့်ကိုယ်ကိုပျော်ခြင်းလို့ကိုယ့်ကိုယ်ကိုမျက်နှာလုံးလုံးလို့ဒီလိုပဲနောက်ဆုံးတော့အဖြေသွားပြီးတော့ရောက်ပါတယ်။ဒါပေမဲ့လို့ဒီပုဂ္ဂိုလ်တွေကကိုယ့်ကိုယ်ကိုချစ်ရရောက်ရလားဆိုတော့တေတံအပိယောအတ္တာတဲ့။တေတံအဲ့ဒီပုဂ္ဂိုလ်တွေဟာအတ္တမိမိကိုယ်ကိုအပိယောချစ်ရမရောက်နှစ်ရာသာရောက်ပြီတဲ့။တကယ်တော့အဲ့ဒီပုဂ္ဂိုလ်တွေကပါဏာတိပါဒတွေလုပ်ပြီးတော့ အသက်မွေးဝမ်းကြောင်းပြုအဋ္ဌိနာဒါနသူတစ်ပါးဥစားရီခိုးမတိအောင်လည်းပဲခိုးသိရတဲ့နဲ့လည်းပဲခြေရောက်ရင်းနဲ့လည်းပဲမလိမ့်တဲ့ဘက်နဲ့အတင်းအဓမ္မယူနောက်ပြီးတော့ဒီကာမိသမိဇ္ဇာသရဆိုတဲ့အကျင့်တွေကျင့်နေတဲ့ပုဂ္ဂိုလ်တွေဟာကိုယ့်ကိုယ်ကိုချစ်ရမရောက်တာဘာတော့ဆိုတော့ဒီပုဂ္ဂိုလ်တွေကဒီပိဿုခံဘဝမှာလည်းပဲသူတစ်ပါးရဲ့ဒဏ်တက်တာခံရရင်ခံရမယ်ထောင်နေပါလေကြာရင်ကြာရမှာပဲဒီဘဝကလွတ်လွတ်သေးလို့ရှိရင်လည်းပဲအပင်ငရဲသွားကြာရမှာအပင်ငရဲကလွတ်ပြီဆိုလို့ရှိရင်လည်းပဲဒီပုဂ္ဂိုလ်တွေကဘာဖြစ်တော့ဆိုတော့သူတော်ဘာတက်လို့ရှင်အပ္ပာယုကတန်ဝတ္တနိကောတဲ့တကယ်လို့ငရေကြတာကနေလွတ်လာလို့ရှင်လူဘဝရောက်တဲ့အခါမှာတက်တန်းစီမနေရတချို့ဆိုလို့ရှင်ပဋိသင်္ဍေနေတဲ့အချိန်မှာကိုယ်ဝန်ဖြတ်ချခံရဒါမှမဟုတ်ကိုယ်ဝန်အလိုလိုပြက်ကြနောက်ပြီးတော့လူဘဝရောက်လာတယ်ဆိုလို့ရှင်အသက်တိုးတယ်လည်းမကဘဲနဲ့အနာတွေကလည်းပဲများဒါတွေကြတော့ဘယ်သူခံရတာတုံးဆိုတော့စားတော့ကတော့ကိုယ့်ရဲ့ဇနီးလည်းပဲပါမှာပဲကိုယ်အင်မတန်ချစ်လာပါတယ်ဆိုတဲ့သားတွေသမီးတွေလည်းပဲပါကြမှာပဲဒါပေမဲ့လို့တကယ်ခံရပြီဆိုတော့အပယ်လေးပါးမှာငရေတွေဘာတွေရောက်တိရစ္ဆာန်တွေဘာတွေဖြစ်တစ်စီတရေတွေဖြစ်ပြီဆိုတော့ကိုယ်တယောက်တည်းပဲခံရတာအဲ့ဒါကြောင့်ကိုယ့်ကိုယ်ကိုချစ်မြတ်နိုးတယ်ထင်ပေမဲ့တကယ်တော့အပယ်ရောက်အောင်လုပ်နေတဲ့အတွက်ဒီပုဂ္ဂိုလ်တွေကကိုယ့်ကိုယ်ကိုနှစ်ရရောက်တယ်တဲ့အဋိနာဒါနသူတစ်ပါးဥစ္စာတွေသိအောင်လည်းပဲခို့မသိအောင်လည်းပဲခို့ဒီရောင်ရင်းနဲ့လည်းပဲမလိမ့်တဲ့ဘက်ကြီးယူပြီးတော့လှုပ်လာတဲ့ပုံကိုယ်ကြီးအပေကြအပေကနေလွတ်လာတော့လူဘဝမြန်ရောက်ခဲ့ရင်သူတို့ကဘာဖြစ်တယ်ဆိုတော့ဘောဂပြတနာတန်ဝတ္တနိကောတဲ့အဲ့ဒီလိုအဋ္ဌိနာဒါနမကင်းငယ်ဘူးသူတပါးဥစ္စာတွေခိုးမှုနဲ့ထိုက်တဲ့လောက်ဈေးအယောင်ဝယ်လုံရင်းဖြစ်ဖြစ်ဘာလုံရင်းပဲဖြစ်ဖြစ်ပေါ့သိအောင်လှုပ်လို့မသိအောင်လှုပ်လို့ဒီပုံကိုယ်ကြီးငရဲကြပြီးတော့တကယ်လို့လူပြန်ဖြစ်လာရင်သူတို့ဘာဖြစ်တယ်ဆိုတော့ဘောဂပြတနာတန်ဝတ္တနိကောတဲ့စည်းစိမ်ဥစ္စာတွေရံသူမျိုး၅ပါးကြောင့်ပျက်စီးတတ်တယ်တဲ့ဥပမာအားဖြင့်မိမိရဲ့စီးပွားရေးတွေလို့အစင်လေးပြေလာတာရှိသေးတယ်ရာဇလို့ခေါ်တဲ့တိုင်းပြည်အုပ်ချုပ်ပုဂ္ဂိုလ်တွေအကြောင်းမို့ကိုယ့်ရဲ့ပြည်စီကိုပြည်သူပိုင်းသိမ့်သွားဒါမှမဟုတ်လည်းပဲမတရားသိမ့်သွားဒါမျိုးတွေပေါ့ဒါကြောင့်လည်းပဲစီးပွားရေးရတက်မလို့ရှိသေးပျက်စီးသွားတယ်ဆိုရင်ဒါကိုယ့်ရဲ့အဋ္ဌိနာဒါနကံကြောင့်ဖြစ်ခဲ့ရတာဒီအဋ္ဌိနာဒါနကံကိုလည်းပဲကိုယ့်ကိုယ်ကိုချစ်လွန်းလို့အငတ်မခံနိုင်လို့ကိုယ့်မိသားစုမျက်နှာငယ်မှာစိုးလို့လို့သူဟာအကြောင်းပြခဲ့ပြီပဲတကယ်ခံရပြီဆိုတော့ကိုယ်တယောက်တည်းပဲခံရတယ်တဲ့နောက်ပြီးတော့စီးပွားရေးလေးဖြစ်မယ်ကြံသေးတယ်မိမိအိမ်ကိုဓမြတွေရတိုက်သွားတခိုးတွေရယူသွားတောင်းသူလုပ်တဲ့ပုံကိုယ်တွေဆိုလို့ရှိရင်လည်းပဲတော်တယ်မှာဆိုလို့ရှိရင်ဒီတိုင်းပဲကိုကစိုက်ထားသူများခိုးသွားဒါမျိုးတွေကြုံရတာကိုယ့်ရဲ့အဋ္ဌိနာဒါနကံမစင်ကြဲခဲ့လို့လို့ဒီလိုကောက်ချက်ချလို့ရပါတယ်နောက်ပြီးတော့စီးပွားရေးတွေဖြစ်လာလို့ရှိရင်အခိဆိုတဲ့မီးရန်သူကြီးနဲ့တွေ့မီးရလောင်သွားလိုက်မီးမလောင်ဘူးဆိုလို့ရှိရင်လည်းပဲဥတ္တကရေရန်သူဟိုးနှစ်ပိုင်းတွေတုန်းကဖြစ်တဲ့ဒီဝန်တွင်မျိုးမှာဖြစ်တဲ့ရေတွေခုလည်းပဲဒီနှစ်မှာလည်းပဲတော်တော်ဖြစ်လိုက်တဲ့ရေတွေဟာဒီရေရန်သူကြီးတွေကကိုယ့်ရဲ့ချမ်းသာမဟာလေးတွေကိုပေါအောင်လှုပ်သွားပြီဆိုရင်ဒါကိုယ့်ရဲ့အဋ္ဌိဏဒါနသူတစ်ပါးအသက်မွေးဝမ်းကြောင်းလှုပ်တဲ့အခါမှာရေရောင်ရင်ဖြစ်စီ၊ဘာလုံရင်ဖြစ်စီ၊တိတိတသာဖြစ်စီ၊မတိအောင်ဖြစ်စီ၊သူတစ်ပါးရဲ့ပစ္စည်းကိုမလိမ့်တဲ့ဘက်ယူခဲ့တဲ့ပုံကိုယ်ရဲ့ဒီအကျိုးဆက်တွေဖြစ်ရတယ်တဲ့။နောက်ဆုံးဒီရေရန်သူလည်းမရှိ၊မီးရန်သူလည်းမရှိ၊မင်းရန်သူလည်းမရှိ၊သကိုးထမြလည်းမရှိပါဘူးဆိုရင်တောင်မှဒီကံပါလာပြီဆိုရင်အပိယဒါယာရလို့ခေါ်တဲ့သာသုသမီးစုကိုယ်တစကားကိုလည်းပဲနားမထောင်ပြန်မပြောလှုပ်ရှင်ရလှုပ်ပြီးတော့အိမ်ရရှိတဲ့ပစ္စည်းတွေကိုခိုးပေါင်ပြီးတော့လောင်ကစားတွေလှုပ်တဲ့သာသမီတွေနဲ့တွေ့လို့လည်းပဲကုံတက်တယ်တဲ့ဒါဟာသူတစ်ပါးကိုသွားပြီးတော့မစွတ်စွဲနဲ့တဲ့ကိုကဒီအဋ္ဌိနာဒါနလှုပ်ခဲ့လို့တဲ့ဒီအဋ္ဌိနာဒါနသူတစ်ပါးပစ္စည်းတွေသိဒီဈေးရောင်းသေးဝယ်လုံရင်ရောဓမြတိုက်တာရောခိုးတာရောဒါတွေလှုပ်ခဲ့တာဟာဘာဖြစ်လို့လှုပ်ခဲ့တာတော့မို့မေးရင်တော့သူ့ကိုယ်သူချစ်လွန်းလို့သူ့မိသားစုကိုချစ်လွန်းလို့ပါလို့ဒီလိုပဲဖြေမယ်ဒါပေမဲ့လို့ခုတော့အပေကြတော့လည်းပဲကိုတယောက်တည်းပဲကြာရတယ်အပေရလို့လူပြန်ဖြစ်လာရင်လည်းပဲတိတ်ပြီးတော့နှောက်ရက်ပြီးပေါ်တတ်တယ်တဲ့။နောက်ကာမိသုမိစ္ဆာသာရကာမိသုမိစ္ဆာသာရဆိုလို့ရှိရင်လည်းပဲဒီလိုပဲရှေးဘောကသူတစ်ပါးရဲ့သာဓုသမီးပြူတွေသူတစ်ပါးရဲ့ဇနီးမယားတွေကိုသွားပြီးတော့နှောက်ရက်ခဲ့တဲ့ပုံကိုယ်တွေဟာအဲ့ဒီဘဝမှာပဲရန်သူတွေများပြီးတော့ရိုက်တယ်လို့သိရင်လည်းပဲသိတာပဲ။တကယ်လို့သိပြီးတဲ့နောက်အပေကြအပေရလို့လူဘဝရောက်လာလို့ရှိရင်အမျိုးသားလည်းပဲပြည်ပသတာမဖြစ်ဘူးအမျိုးသမီးလည်းပဲပြည်ပသတာမဖြစ်ဘဲနဲ့ယောက်ျားမို့မိန်းမမို့ဒါမျိုးတွေကံနေဟာဒီကာမိသမိစ္ဆာသာရများခဲ့လို့ဖြစ်တာတဲ့တိတ်ပြီးတော့လည်းပဲတပ်ပတ္တဝေရတန်ဝတ္တနိကိုတဲ့ရန်သူတွေတိတ်များတယ်ရုပ်ရည်ဥပ္ပရိဘလောက်ပဲလှနေပြီသူ့မြင်နိုင်လို့ရှိရင်လူတိုင်းလူတိုင်းကမျက်နှာမကြည့်ချင်လောက်အောင်ဘူးပဲအမုန်းခံရပြီဆိုရင်ဒီပုံကိုယ်ကြီးဒီကံပါခဲ့လို့ဒီလိုစပေမှာရှိပါတယ် ဒီပုဂ္ဂိုလ်ကလည်းပဲဘာလို့ဒီကံတွေလုပ်ခဲ့တာတော့ဆိုတော့သူ့ကိုယ်သူချစ်လွန်းလို့သူ့ကိုယ်သူမျက်နှုံးလွန်းလို့သူစိတ်နောက်ကိုပါလိုက်ပြီးတော့မဟုတ်တာတွေလုပ်ခဲ့တာပဲဒီဒုသနာတော်ဆိုတဲ့တထေသားလေးယောက်ကြည့်ပေါ့ကတ္တပဘုရားရှင်ကတက်တန်းကတ္တပဘုရားရှင်လက်ထက်မှာတက်တန်းက2000ရှည်ခဲ့တယ်အဲ့ဒီ2000မှာသူများတွေရဲ့တရားနာကြသူများတွေရဲ့ဖျားဘူးသွားတရားနာကြတရားကျင့်ကြယခုခေတ်လို့ဆိုရင်ဥပုပ်တိလားစောင့်တရားထိုင်ကြဒါမျိုးလုပ်တယ်ပေါ့သူတို့တန်ငယ်ချင်းလေးယောက်ကတော့ဘာလုပ်တုံးဆိုတော့ဒီလူတွေအလိုက်တာလူဘဝတက်တန်းလေးတူတူလေးကိုသွားပြီးတော့အင်ဂျယ်ကြီးတွေနဲ့တရားထိုင်ရတာနဲ့ဥပုပ်စောင့်ရတာနဲ့တရားနာရတာနဲ့ငါတို့ကတော့ပျော်ပျော်ပါးပါးကိုကိုကိုချမ်းချမ်းသာသာနေကြလို့ဆိုပြီးတော့အဲ့ဒီဘဝမှာသူတို့ကသူတစ်ပါးရဲ့သားပြုသမီးပြုတွေအကုန်လုံးငွေပေးပြီးဖြည့်ဆည်းခဲ့တယ်ဖြည့်ဆည်းတော့ငရေကြငရေကလွတ်တဲ့အခါမှာအဲ့လောကကုန်ပြီဆိုတော့တန်ဖိုးငရေထဲမှာကျက်ရတယ်တဲ့သူတို့ကမေးရင်တော့သူတို့ကကိုကိုကိုချစ်မြတ်နှလုံးလုံးလိုက်ရောခဲ့တာပါလို့ဖြေမှာပဲဒါပေမဲ့လို့တဲ့အဲ့ဒီပုံကူတွေကနောက်ဆုံးတော့ကိုကိုကို200ရောက်တယ်တဲ့ဒီရှေ့တုန်းကလည်းပဲဈေးတယ်မတွေပေါ့ဈေးရောက်ကြတယ်ဈေးရောက်တဲ့အခါမှာသူတို့ရဲ့အိမ်သားတွေသူတို့ရဲ့သားသမီးတွေရဲ့အတွက်တရားတက်ပြင်ရောမတားတရားတက်ပြင်ရောအလေးခိုးတာရောဘာရောစုံနေမှာပေါ့ရောင်းခဲ့ကြတေတဲ့အခါကျပိတ်တာသွားဖြစ်ကြပိတ်တာဖြစ်တော့မျိုးရိုးကနေလှမ်းကြည့်လိုက်တဲ့အခါမှာသူတို့ရဲ့မှာကြံခဲ့တဲ့သူတို့ရဲ့မျိုးသားတွေကနောက်အိမ်တော်တွေပြုတ်ပြီးတော့နောက်အိမ်တော်တွေနဲ့ပျော်ပျော်ပါးပါးခံစားနေတာမြင်တဲ့အခါမှာမျိုးရိုးဘဝကနေသူတို့ကအော်ပြီးတော့ငိုကြရရှာတယ်တဲ့အော်ငါတို့ကတော့တရားတက်ပြင်ရောမတရားတက်ပြင်ရောစီးစိမ်ဥစ္စာတွေရှာဖွေခဲ့ကြတယ်ခုတော့ငါတို့ရှာဖွေခဲ့တဲ့စီစဉ်ဥစ္စာတွေကိုဒီနောက်မရတဲ့နောက်သားတွေနဲ့ပျော်ပျော်ပါးပါးကြီးခံစားနေကြတယ်ဆိုပြီးတော့အဲ့ဒီလိုအော်ပြီးတော့ငိုယူကြတဲ့ဇက်တော်တွေလည်းပဲရှိခဲ့တယ်။ဒါတွေကဘာတော့ဆိုတော့ကိုယ့်ကိုယ်ကိုချစ်လွဲခဲ့တာတဲ့။ဒါကြောင့်မို့အတ္တနံစီပိယံစင်ညာရခေယနံသူရခိတံသူရခိတံတရားကြောင်ရာမဆောင်ပါပဲကောင်းစွာမပြတ်စောင့်ရှောက်အပ်သည်မည်လောက်အောင်ရခိယတတိတရားလက်ကင်ထား၍မမပုံသေးစောင့်ရှောက်၍နေရ၏ဤသည်သူဘဂဝါသုံးလောကဒုဒ္ဒရှင်တော်မြတ်ဗျာသည်အဝောစာကရုဏာရှိသောပညာအဖြင့်ဟောကြားတော်မူခဲ့ပါပြီတရီနောက်ပြီးတော့ဒီ၅ပါးသီလကိုအောင်ပြောကြပါစို့စောစောပါဏတိပါဒသူတစ်ပါးသက်သက်တဲ့ပုဂ္ဂိုလ်ကလည်းပဲကိုမိသားစုချစ်လွန်းလို့ခိုးပြီးတော့ဓမြတိုက်ပြီးတော့လိမ့်ညာကျွေးတဲ့ပုဂ္ဂိုလ်ကလည်းပဲကိုကိုကိုအငတ်မခံနိုင်လို့ကိုကိုကိုသေမှာကြောက်လို့ချစ်လွန်းလို့ကာမိသမိစ္ဆာသာသူတစ်ပါးသားစုသမီးမျိုးဖြည့်ဆည်းတဲ့ပုဂ္ဂိုလ်ကလည်းပဲကိုပျော်ရွှင်ခြင်းလွန်းလို့ဒီမူသားစကားပြောတဲ့ပုဂ္ဂိုလ်ကလည်းပဲကိုဘေးရန်တွေ့မှာဆိုလို့ပြီးဆိုပြောတယ်နောက်ဆုံးတော့ဘာဖြစ်လို့ဆိုတော့အဘုတ္တခန္ဓာသံဝတ္တနိကောတဲ့မူသားစကားပြောလို့အပေကြအပေရတုလို့လူဘဝရောက်လာရင်ဘာဖြစ်တုံဆိုမှန်ရင်သားနဲ့ဆွဆွဲခံရတတ်တဲ့ပြဿနာတွေတက်တတ်တယ်တဲ့ဒါမူသားစကားရဲ့အကျိုးဆက်ပါပဲအကျိုးချင်းရတော့အပေလေးပါးကြတယ်လူဖြစ်လာလို့ရှိရင်ဒီမူသားစကားအပြောများတဲ့ပုဂ္ဂိုလ်ကကိုယ်ကမှန်နေပါရဲ့နဲ့လာပြီးတော့ဆွဆွဲတယ်ဆိုလို့ရှိရင်လူတွေကဒေါသထွက်တတ်တယ်အဲ့တော့တရားသဘောနဲ့ကြည့်ရင်ဒါကိုရှိဘဝမူသားစကားပြောခဲ့လို့လို့ကိုယ့်ကိုယ်ကိုပြန်ပြီးတော့ဆင်ခြင်တဲ့ပါတယ်နောက်ပြီးတော့သူရာမေရယသေရက်တောက်တဲ့ပုဂ္ဂိုလ်တွေဒါလည်းပဲကိုကိုကိုပြောခြင်းလို့စိတ်ညစ်တာလွတ်ခြင်းလို့ဒါမျိုးပဲဖြေကြမှာပါပဲအဲဒါမျိုးတွေတောက်ပြီးတဲ့အခါမှာဘာဖြစ်တုံဆိုတော့ပစ္စုပန်ဘဝမှာပဲယူမူနေကြတယ်တခါတည်းရင်ဒီဘဝမှာယူကြောင်ကြောင်နေဖြစ်နောက်ဘဝရောက်လို့ရှိရင်ပေကြပေရလွတ်လို့ရှိရင်လူစင်မမီတဲ့ပုံကူတွေဖြစ်တတ်တယ်တဲ့အဲ့ဒါဟာဘာလို့ဆိုတော့သူရာမေရေရသေရက်တွေအတောက်များခဲ့တဲ့ပုံကူတွေကဒီပုံကူတွေကလည်းပဲကိုစိတ်ပျော်ရွှင်ခြင်းလို့လောက်တာစိတ်ညစ်တာတွေပျောက်ခြင်းလို့ကိုကိုကိုချစ်လွန်းလို့လို့နောက်ဆုံးတော့ဒီလိုပဲဖြေကြမှာပဲဒါပေမဲ့ဓမ္မလမ်းကြောင်းနဲ့ကွဲကွာသွားပြီတဲ့ဓမ္မလမ်းကြောင်းနဲ့ကွဲကွာရင်မြတ်စွာဘုရားကတေသံအပိယောအတ္တာတေသံအဲ့ဒီလိုကိုကိုကိုချစ်ပါတယ်လို့ပြောပြီးတော့အကုသိုလ်ဒုစရိုက်လုပ်တဲ့ပုဂ္ဂိုလ်တွေဒီအတ္တာမိမိကိုကိုအပိယောမချစ်ရမနဲ့မချစ်ရမမြတ်လို့အနှစ်ရာရောက်တဲ့ပုဂ္ဂိုလ်တွေဖြစ်ပါပြီတဲ့အဲ့ဒီလိုဆိုလို့ရှိရင်ကိုကိုကိုချစ်ရမရောက်ပဲနှစ်ရာရောက်တယ်တဲ့အဲ့တော့ဘာဆက်လို့ရမှာလဲဆိုတော့ဓမ္မလမ်းကြောင်းလေးနဲ့သွားပါတဲ့ဓမ္မလမ်းကြောင်းဆိုတာဘာလို့ဆိုတော့ရေဇာကောကေတိမဟာရာဇကာယေနာသုစရိတံစရဏတိဝါဇာယသုစရိတံစရဏီမနာတာသုစရိတံစရဏီတေတံပိယောအတ္တမဟာရာဇမင်းမြတ်တဲ့အကျင့်ပုဂ္ဂိုလ်တွေဟာခန္ဓာကိုယ်နဲ့ရောနှုတ်နဲ့ရောစိတ်နဲ့ရောကောင်းတဲ့အမှုရာတွေကြီးပဲပြုလုပ်ကြတယ်တဲ့ချုပ်လိုက်ရင်တော့ဒါနသီလဘာဝနာတွေကိုပြုလုပ်ကြတယ်ပေါ့တေတံပိယောအတ္တဒေသအဲ့ဒီလိုဒါနသီလဘာဝနာတွေကိုကြိုးကြိုးစားစားတည်တည်ငြိမ်ငြိမ်နဲ့ပြုလုပ်နေတဲ့မျိုးသားမျိုးသမီးတို့သည် အတာမိမိကိုယ်ကိုပြီးရောချဲ့အရာရောက်ပါပြီမျက်နှာအရာရောက်ပါပြီတဲ့ဓမ္မလမ်းကြောင်းတိုင်းဒါနသီလဘာဝနာတွေကြိုးစားပြီးတော့လုပ်လို့ရှိရင်ယခုလိုမိမိရဲ့တားရှင်ပြုတားရှင်ပြုတဲ့နေရာမှာလည်းပဲဓမ္မလမ်းကြောင်းတိုင်းအကုသိုလ်တွေတတ်နိုင်နိုင်မြတ်ကင်းအောင်လုပ်တယ်သီလတွေမကြိုးပေါက်အောင်ဒီဒါနကိုစောင့်ရှောက်တယ်တချို့ကြတော့ဒါနတော့လုပ်ပါရဲ့သီလတွေရဲ့သိပ်ပြီးတော့ကြိုးပေါက်မှုတွေများကြတယ်သေရက်တွေတောက်စားကြတယ်ဒါတွေကအကုသိုလ်ရောတယ်ပေါ့အဲ့တော့ဓမ္မလမ်းကြောင်းဆိုတာဒါနလုပ်ရင်လည်းပဲဒါနလမ်းကြောင်းသီလဆောက်တည်ရင်လည်းဓမ္မလမ်းကြောင်းတရားထုတ်ရင်လည်းဓမ္မလမ်းကြောင်းအတိုင်းသွားရတယ်တဲ့အဲ့တော့မေးစရာရှိတယ်ပေါ့အရှင်ဘုရားတပည့်တို့ဒါနသီလဘာဝနာလုပ်ပါတယ်ဆိုမှဓမ္မလမ်းကြောင်းကသွေဖြီတာရောရှိပါသေးသလားဆိုတော့ရှိတယ်လို့ပဲဖြေရပါမယ်မြတ်စွာဘုရားရဲ့ကျမ်းဂန်တွေကဒါနကိုပဲခွဲကြည့်လိုက်လို့ရှိရင်၃မျိုး၃စားရှိတယ်၃မျိုး၃စားဘာတုံးဆိုတော့ဟီနတဲ့အညံစားကုသိုလ်တဲ့မသိမအလဲလက်စားကုသိုလ်ပဏိတအမောမျက်ဆုံးကုသိုလ်တဲ့ဒီဟီနညံ့တဲ့ကုသိုလ်နဲ့လက်လက်ကုသိုလ်ကဘာတော့ဆိုတော့အကုသိုလ်တရားတွေရောတဲ့ကုသိုလ်ပေါ့ပဏိတအမောမျက်ဆုံးကုသိုလ်ကတော့တိတ်ပြီးတော့ကုသိုလ်စစ်တဲ့ကုသိုလ်မျိုးကိုခေါ်တယ်အဲ့တော့ဓမ္မလမ်းကြောင်းနဲ့လောက်ပါဆိုတော့ဒီပဏိတဖြစ်တဲ့ကုသိုလ်စစ်စစ်ဖြစ်ဖို့တိတ်ပြီးတော့အရေးကြီးတယ်တဲ့အဲ့တော့ဟီနကုသိုလ်ညံ့စားကုသိုလ်ဆိုတာဘာတော့ဆိုတော့ယတကမတာယပုတိတံဟီနံတဲ့တချို့မျိုးသားမျိုးသမီးတွေကဒါနပြုလုပ်လို့ရှိရင်မလုပ်တော့ဆိုတော့အာငါတို့မပြုလုပ်လို့မကောင်းပါသေးဘူးသူများတွေကြည့်ရဲ့လိမ့်မယ်ဒါမှမဟုတ်ငါတို့လုပ်လိုက်လို့ရှိရင်ငါတို့ကိုဘလောက်တော်တာဆိုချီးမွမ်းညလိမ့်မယ်ဆိုပြီးတော့ဒီစိတ်ထားတွေနဲ့လုပ်တယ်အဲ့ဒီလိုလုပ်တဲ့ဒါနမျိုးဟာလည်းပဲအညံစားကုသိုလ်တဲ့သူတန်တယ်မှာကုသိုလ်လုပ်ရင်းနဲ့လည်းပဲသူများချီးကျူးခံခြင်းနဲ့လောဘတွေနောက်ပြီးတော့သူများကဲ့ရဲ့မှာဆိုတဲ့ဒေါသဒေါမနတာတွေရောဝင်နေတော့ကုသိုလ်ကစစ်မှုတ်တော့ဘူးတဲ့ဒါမျိုးလည်းပဲမလုပ်ရဘူးတဲ့ဓမ္မလမ်းကြောင်းကုသိုလ်လုပ်တဲ့ဆိုရင်လည်းတိတ်ပြီးတော့မုံမြဲအောင်လုပ်တယ်သီလဆောက်တည်တဲ့ဆိုလို့ရှိရင်လည်းပဲဟာဒီကလေးမလေးကတိတ်တော်တာငငယ်ရွယ်ရွယ်နဲ့သီလတွေဆောက်လို့တရားတွေထိုင်လို့ဒါမျိုးချီးကျူးခံရင်လို့လုပ်တယ်ဒါမျိုးတွေဆိုလို့ရှိရင်အညံစားကုသိုလ်တွေဖြစ်ပြီတဲ့မြတ်စွာဘုရားဒါဆိုရင်လည်းပဲဓမ္မလမ်းကြောင်းတိတ်မကြတယ်ဘူးဒါမျိုးတွေကိုရှောင်ကျင်ပါတဲ့နောက်မသိမကုသိုလ်ဆိုတာဘာတော့ဆိုတော့ဖလာကာမတာယဗောဓိတံမသိမံနဲ့အကျိုးလိုလားလို့လို့တာဥပမာအပြင်ငါတို့ဒီလိုသင်္ကန်းလူရင်သင်္ကန်းကျိုးတွေရလိမ့်မယ်ဆွမ်းလူရင်ဆွမ်းကျိုးရမယ်ရေလူရင်ရေကျိုးရမယ်ဆိုပြီးတော့မြတ်စွာဘုရားကဒါတွေကလူရင်ဒီအကျိုးဖြစ်တယ်ဆိုတော့ယုံကြည်ဖို့ပဲဟောတာပါဆုတောင်းဖို့စိတ်ကတောင်းတဖို့ဟောတာမဟုတ်ဘူးဒါလူရင်ဒါအကျိုးဖြစ်တယ်ဆိုတော့ယုံကြည်မှုရှိရင်ဒါတရားတရားစစ်တာပါပဲတောင်းတစရာမလိုပါဘူးဒါပေမဲ့လို့တချို့မျိုးသားမျိုးသမီးတွေကတော့တဲ့ယာဓုတွေတက်ခြင်းလို့စီစိန်တွေတိုးခြင်းလို့ဒါမှမဟုတ်ရင်လည်းဒီလူဘဝနတ်ဘဝရောက်လို့ရှိရင်ချမ်းချမ်းသာသာနေဖို့ဆိုတဲ့အကျိုးတွေကုသိုလ်လုပ်ရင်းနဲ့တိတ်ပြီးတော့တောင်းတတယ်ဆိုရင်ဒါမေစီမစောစောကအရေးမရဖက်မရတဲ့သူများချီးကျူးခံရင်နာရီကဲ့ရဲ့မဆိုးတာတွေလောက်တော့မဆိုးသေးဘူးတဲ့ဒါပဲမဲ့လို့ဒါလည်းပဲဖရာရိယာသူတော်ကောင်းတွေချီးကျူးတယ်ဓမ္မလမ်းကြောင်းမဟုတ်သေးဘူးဒီလိုကုသိုလ်မျိုးကိုလည်းပဲရှောင်ကျင်ပါတဲ့ကုသိုလ်လုပ်တိုင်းဓမ္မလမ်းကြောင်းမကြဘူးဆိုတာဒါကိုပြောတာပါအဲ့တော့အမျက်ဆုံးကုသိုလ်ဆိုတာဘာတော့ဆိုတော့ကတ္တဗာမေဝိတန္တိအရိယဘဝနိတ္တယဒါတို့အရိယသူတော်ကောင်းတွေဟာဒီလမ်းစဉ်တွေလုပ်ပြီးတော့နိဗ္ဗာန်ကိုရောက်သွားကြတာအဲ့တော့ငါတို့လည်းပဲဒီကုသိုလ်ကြောင့်ဖရာရိယသူတော်ကောင်းတွေရောက်တဲ့ဆင်းရဲခက်သိမ်းချုပ်ငြိမ်းရာဖြစ်တဲ့နိဗ္ဗာန်ကိုမျက်မှောက်ပြုပြရစီလို့အာယုံပြုရင်ဒါအရိယသူတော်ကောင်းတွေရဲ့လမ်းစဉ်ဖြစ်ပြီတဲ့ဖရာလောင်းကိုပဲကြည့်ဖို့ဝတ္တန္တရာမင်းဘဝဆင်ပြူတော်တွေလူလိုက်ဒါမှလည်းပဲသေပင်ညွတ်ဉာဏ်အတွက်ထောက်ပံ့ဖြစ်ပြရစီနိဗ္ဗာန်အတွက်ထောက်ပံ့ဖြစ်ပြရသည်ဒါမျိုးတွေပဲဆူတောင်းပြီးတော့တူတယ်ခုခေတ်မှာလို့ဘာဖြစ်ပြရသည်ယာတုတက်ပြရသည်စသဖြင့်မပါဘူးတဲ့ဒါပဏိတအင်မတန်စင်ကြဲတဲ့ကုသိုလ်ဖြစ်တယ်တန်ဃာတော်ရှင်မြတ်တွေကိုရေအတွက်တူရင်တန်ဃာတော်ရှင်မြတ်တွေရေနဲ့ချမ်းသာပြီးတော့ပူကင်းစင်ပါစေအသိဉာဏ်တူတွေရပါစေတပည့်တော်တို့လည်းပဲအဲ့ဒီလိုပူကင်းစင်တဲ့နေရာရောက်ပြရစေဆိုရင်နိဗ္ဗာန်ကိုအာရုံပြုပြီးတော့လူတန်းတဲ့ဟာပဏိတအမျက်ဆုံးကုသိုလ်ဖြစ်တယ်တဲ့ဒါမှမိမိတို့ကသူရကိတံတရားကြောင့်ရာမဆောင်ပါပဲကောင်းစွာမပြတ်ဆောင်ရှောက်အပ်သည်မိလောက်အောင်ရခိယာတတိတရားလက်ကင်ထား၍မမပုံသေးဆောင်ရှောက်၍နေရ၏တဲ့အဲ့တော့ကိုယ့်ကိုယ်ကိုချိန်ညက်နေပါတယ်ဆိုရင်ဒါနသီလဘာဝနာကိုကြိုးစားအားထုတ်ပါဒါနသီလဘာဝနာကြိုးစားအားထုတ်တဲ့နေရာမှာလည်းပဲအညံစားကုသိုလ်မျိုးအလက်စားကုသိုလ်မျိုးတွေမဖြစ်စေဘဲနဲ့အမောမျက်ဆုံးဖြစ်အောင်ကြိုးစားတဲ့တန်ဃာတော်ရှင်မြတ်တွေကုပစ္စည်းသုံးဆောင်ပြီးတော့ချမ်းသာပါစေဆိုတဲ့စိတ်တန်တန်မေတ္တာစည်နာတွေခြံရံတဲ့ကုသိုလ်နဲ့လုပ်ရတယ်ကိုယ်အတွက်လည်းပဲ31ဘုံကလွတ်မြောက်တဲ့နိဗ္ဗာန်ကိုအာရုံပြုလို့ရှိရင်ဒီကုသိုလ်မျိုးဟာအမျက်ဆုံးကုသိုလ်ဖြစ်ပြီတဲ့အတဏ္ဏစီပိယံစင်ညာရခိယနံသူရခိတံဒိဏမိညာတရံယာမံပဋိဇဂေယပန္တိတော ပန္နိတော်မြတ်သမ्या အတိဖြစ်သမ्या အဟောင်းမကောင်းလဲငါကောင်းလဲငါဟုကောင်းစွာမြင်သည့်ပညာရှိသည်တိဏ္ဏ၂၅နှစ်တည်းအောင်စေ၍၃ရက်ပန်းချရွယ်၃ပါးတို့တွင်အညတရံရာမန်ရုပ်စွာအစုံနောက်ပေထုံခေါ်ထုံမြတ်ပစ္စည်းမရွယ်ကိုပတိဇဂိယပြေမနောဇင်လုံးချောအောင်စေကြောတုတ်တင်ရာတရီ ကိုယ့်ကိုယ်ကိုယ်ပြန်စစ်စစ်ကြည့်တဲ့မြတ်စွာဘုရားကတက်တန်းကိုဒီ95နှစ်တက်တန်းထားပါတော့25နှစ်ပထမအရွယ်90တွင်ကိုဒုတိယအရွယ်90ကျော်လို့ရှိရင်တတိယအရွယ်ပထမအရွယ်မှာကိုကုသိုလ်တွေမလုပ်ခဲ့သေးဘူးဆိုရင်ကြိုးစားလုပ်တယ်တကယ်လို့ကုသိုလ်လုပ်တဲ့အခါမှာလည်းပဲဂုံပကတနာရိယများလို့အညံစားကုသိုလ်တွေအလဲလက်စားကုသိုလ်တွေဖြစ်တယ်ဆိုရင်မဇိမအရွယ် 25ကနှစ်ကျော်တဲ့အခါမှာကြာရင်ကုသိုလ်စစ်စစ်ပဏိတကုသိုလ်တွေကိုရွေးချယ်လုပ်ပါတဲ့ဒါမှပန္တိတပညာရှင်လို့ခေါ်တယ်တဲ့သိရတဲ့အများလောက်တလို့လိုက်ပြီးတော့ရောထွေးလို့လို့ရှိရင်ပန္တိတပညာရှင်စီရင်မဝင်နိုင်ဘူးတဲ့တကယ်လို့အသက်50အထိမသိလို့သူများလိုရေးလာဝါလာနဲ့ပုံမှန်ကုသိုလ်တွေလုပ်ခဲ့တယ်ဆိုလို့ရှိရင်တော့နောက်ဆုံးဖြစ်တဲ့ပစ္စည်းမအရွယ်50ကျော်ကနေပြီးတော့တက်တန်းရှည်သမျှကိုတ ောင်ကြိုးစားပါတော့တဲ့ဒိန်းနဲ့25နှစ်တည်းအောင်စီ၍သုံးရင်ပိုင်းကြရွယ်သုံးပါတို့တွင်အညာတရံယာမန်ရုပ်စွာဆုံးနောက်ပိတ်တို့ခေါ်ထုံးမြည်ရပစ္စည်းမရွယ်ကိုပတိဇဂေယာပြင်မနောစင်လုံးချောအောင်ဆေးကျောတုတ်တင်ရာဤတဲ့နောက်ဆုံးကိုကိုကိုတက်တန်းနေနဲ့စစ်ကြည့်လိုက်လို့ပထမရွယ်မှာကုသတရားတွေရောထွေးခဲ့တယ်ဆိုရင်မစ္စည်းမရွယ်ဖြစ်တဲ့25နှစ်နဲ့50ကျားမှာတန့်ရှင်းအောင်လုပ်ပါတော့တဲ့ဒီရွယ်မှာမှမတန့်ရှင်းသေးဘူးဆိုရင်တော့နောက်ဆုံးအရွယ်တော့ကြိုးစားပြီးတော့ပန္တိတာပညာရှင်အစ်စ်ဖြစ်အောင်အများနဲ့မလိုက်သေးနဲ့ဖရာအကြိုက်တာလိုက်ပြီးတော့လုပ်ပါတဲ့ဒါမှကိုကိုကိုချစ်မြတ်လို့ဆုံးဖြစ်တယ်လို့ဒီတရားဒေသနာတော်ရဒီလိုဆိုပါတယ်အဲ့တော့ယနေ့ကုသိုလ်ကောင်းမှုပြုကြတဲ့ကိုထူးထူးအောင်နဲ့ဒေါက်တာခင်ခင်မိုးနဲ့တကွာအားလုံးသောပရိသတ်တွေကိုကိုကိုကိုချစ်မြတ်လို့ပါဆိုတဲ့ဓမ္မလက်ဆောင်ကိုဘုန်းကြီးကပေးပါတယ်ဒီကိုကိုကိုချစ်မြတ်လို့အောင်လုပ်တဲ့နေရာမှာလောကီဂုံပကာသနာတွေစာဝတ်နေရေးတွေပြည့်စုံရုံနဲ့လည်းပဲချစ်ရမရောက်ပါဘူးအာဟုသူတွေလုပ်ပြီးတော့ကိုမိသားစုကိုအတွက်ချမ်းသာအောင်လုပ်ပြီးမယ်လို့လည်းချစ်ရမရောက်ပါဘူးအဲ့တော့ကုသိုလ်ဖြစ်တဲ့ဒါနသီလဘာဝနာတွေကိုကြိုးစားရပါမယ်အချုပ်အချင်းကြိုးစားတဲ့နေရာမှာလည်းပဲအညံစားဖြစ်တဲ့ကုသိုလ်တွေအလလစားဖြစ်တဲ့ကုသိုလ်တွေအရေးမရဖက်မရတဲ့ဂုံပကတနာတွေရောသွေးနေတဲ့ဒီကုသိုလ်မျိုးတွေကိုရှောင်ကျင်ပြီးတော့ပဏိတဖြစ်တဲ့အမွန်မြတ်ဆုံးကုသိုလ်လှူလို့ရှိရင်ကိုလှူတဲ့ပစ္စည်းကိုသုံးဆောင်ပြီးတော့တန်ဃာတော်ရှင်မြတ်တွေချမ်းသာစေလို့လည်းမေတ္တာစေနာခြံရင်တဲ့ကုသိုလ်စစ်စစ်ဒီကုသိုလ်စစ်စစ်ကြောင့်32ပုံကိုမတောင့်တပဲနဲ့32ပုံလွတ်မြောက်တဲ့နိဗ္ဗာန်ကိုတောင့်တတဲ့ဝိယုတနေတိတ္တကုသိုလ်မျိုးတွေလုပ်ရင်ကိုယ့်ကိုယ်ကိုချစ်မြတ်လို့ရောက်ပြီတဲ့ဒါကြောင့်မို့အဲ့ဒီလိုအမျက်ဆုံးကုသိုလ်မျိုးတွေကိုပြုလုပ်ပြီးတော့ကိုယ့်ကိုယ်ကိုချစ်မြတ်လို့အောင်စောင့်ရှောက်နိုင်ကြပါစေမိမိကိုယ်ကိုချစ်မြတ်လို့ရောက်အောင်စောင့်ရှောက်နိုင်ပြီးတကလာဖျားစားတဲ့သူတော်ကောင်းတွေကိန်းအောင်ဆံဝင်ရာဖြစ်တဲ့နိဗ္ဗာန်ကိုကိုယ်စီကိုယ်ငါမျက်မှောက်ပြုနိုင်ကြပါစေကုန်တည်းကဲစောစောအတိုင်းနိဗ္ဗာန်ကိုအာယုံပြုပြီးတော့ရေစဲချာချာသူအာလုံးကလိုက်ဆိုနော်